Welcome to the Voice of America in Burmese.
မြန်မာနိုင်ငံမှာခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2018ခုနှစ်ဩဂတ်လ23ရက်စာသပရိနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုည9နာရီကနေ10နာရီအထိလိုင်းလိုမီတာ25 30နဲ့51တို့အပြင် VOA ရဲ့ Facebook စာမျက်နှာတို့ကနေဆက်ပြီးတော့အသံလွှင့်နေဖြစ်ပါတယ်ခင်ဗျာဒီညအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပ
ါကျွန်တော်အောင်လင်းဦးပါဒီညနားဆင်မဲ့သတင်းတွေထဲမှာတော့အမေရိကန်သမ္မတရွေးကောက်ပွဲကာလမှာကိုယ်ပိုင်ရှင်းနေရတဲ့ဆင့်အမျိုးသမီးနှုတ်ကိုလှုပ်ပိတ်ခငွေပေးခဲ့တာမဲဆော်ဝဲရန်ပုံငွေတွေကမဟုတ်တဲ့ကြောင်းသမ္မတတော်နဲ့ထရန့်ကပြောလိုက်ပါတယ်ပြည်သူနိုင်ငံပါရီမြို့တော်ဆင်ခြေဖုံးရက်မှာဒီနေ့ဓာတ်နဲ့တက်ခတ်မှုဖြစ်ရာကလူနှုတ်ဦးတည်ဆုံးပြီးတူးပြင်းထန်ထန်ရရသွားပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့မတ်တင်ကြီးထိုင်းနဲ့တူကြီးညာပေးသွားမှာပါ
ဟုတ်ကဲ့ပါသတင်းတွေပြီးနားဆင်ရမယ့်အထဲမှာတော့ရိုဟင်ဂျာဒုက္ခသည်တွေဘင်္ဂလားဒေ့ရှ်နိုင်ငံကိုအသစ်ရောက်ရှိလာနေတာနဲ့ပတ်သက်ပြီး
Families are still arriving from Myanmar into Bangladesh seeking safety, seeking protection. That sends a signal to many refugees.
ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံပြောခွင့်ရ Caroline Glock ပြောတော်တာဖြစ်ပါတယ်။ဒီအကြောင်းကိုမကြခင်မှာနားဆင်ရမှာပါ။ဒါပြင်မွန်တော်လိုင်းရင်းနေမြေဆိုင်ပို့စတာ site ထူတာကိုဘာကြောင့်ဖြုတ်သိမ်းခိုင်းတာလဲဆိုတဲ့အကြောင်းတခါအမေရိကန်နဲ့တူရကီကြားတင်းမာရဲ့ဆက်ဆံရေးကကမ္ဘာကြီးပေါ်ဘလို့ရိုက်ခတ်မှုတွေရှိနေတယ်လဲဆိုတာအပါအဝင် Caspian ပင်လယ်ကိုကမ္ဘာအကြီးဆုံးကုန်းတွင်းပိတ်ရန်ကြီးအနေထားဖြစ်သမဖို့သဘောတူခဲ့ကြတာတွေကိုနားဆင်ရဖို့ရှိပါတယ်ဒီကြောင်းနေမတင်ဆက်ခင်မှာတော့နောက်ဆုံးရနိုင်ငံသားသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ကကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
အမေရိကန်သမ္မတရွေးကောက်ပွဲတွေမကျင်းပခင်ရပိုင်းလို့2016ခုနှစ်ထဲကိုပိုင်ရှင်းနေတူးဖြစ်တဲ့မိုက်ကယ်ကိုရင်ကတစ်ဆင့်လှုပ်ပိတ်ခငွေပေးခဲ့တာသူ့ကိုပိုင်ပတ်စံနဲ့ပေးခဲ့တာဖြစ်ပြီးမဲဆော်ဘွယ်ရန်ပုံငွေတွေကတုံးဆွဲတာမဟုတ်ကြောင်းသမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်ဒါပေမဲ့အဲ့ဒီအချိန်တုန်းကငွေပေးတဲ့ကိစ္စကိုမသိရှိခဲ့ကြောင်းနဲ့နောက်ပိုင်းကျမှသာသိခဲ့တာဖြစ်ကြောင်းလဲ Fox News သတင်းဌာနကပြောဆိုခဲ့တာပါမင်းကထုတ်လွှင့်ခဲ့တဲ့တွစ်ဆုံမင်းမြန်ကန်အတွင်းမှာတော့သမ္မတနဲ့ညီဆွေမှုကြောင့်ပြောဆိုထားတဲ့အမျိုးသမီးများကိုပေးခဲ့တဲ့ငွေရမဲဆော်ဝဲရမုံငွေတွေကမဟုတ်တဲ့အကြောင်းနဲ့သမ္မတထရန့်ကပြောဆိုခဲ့ပါတယ်။ရှင်နေကိုရင်ကတော့ရွေးကောက်ပွဲမှာထရန့်ရဲ့ဟောစာချိန်ဝါမထွက်ခဲ့အောင်ရည်ရွယ်ချက်နဲ့သမ္မတလောင်းရဲ့ညွှန်ကြားချက်အရအမျိုးသမီးနှူးကိုငွေပေးခဲ့တာဖြစ်ကြောင်းအင်္ဂါနေ့ကနယူးယောက်မြို့တရားခွင်မှာပြည်အောင်စုတရားစီရင်ရှင်မှထွက်ဆိုသွားခဲ့တာပါ။ထရန့်နဲ့တချင်တုန်းကညီဆွေမှုတွေလို့ဆိုတဲ့အမျိုးသမီးတွေကိုလှုပ်ပိတ်ဖို့ဂျိုးပန်းတဲ့အနေနဲ့ငွေပေးဖို့ရှင်းနေကိုရင်ကို Republican Party ရဲ့သမ္မတလောင်းဖြစ်သူထရန့်ရဲ့အင်ချင်ပြည်လုပ်ငန်းကနေဒေါ်လာ42,000ပေးခဲ့ကြောင်းလည်းတရားရုံးအမှုတွေမှာဖော်ပြထားပါတယ်။မနေ့ကသတင်းစာရှင်းလင်းပွဲအတွင်းသတင်းတောက်တီရဲ့ပြင်းထန်တဲ့မိခွန်းနဲ့ရင်ဆိုင်ခဲ့ရတဲ့အိမ်ပြည်တော်ပြောခွင့်ရ Sarah Huckabee Sanders ကတော့ငွေပေးတဲ့ကိစ္စကိုမသိကြောင်းအစိုးရမှသမ္မတကလိန်လေပြောဆိုခဲ့တယ်လို့ဆိုနေတဲ့ဆွဆွဲချက်တွေဟာအခြေမြင့်မရှိကြောင်းနဲ့သမ္မတအနေနဲ့အမှားယွင်းလုပ်တာမရှိကြောင်းတုံ့ပြန်ပြောဆိုကြတာပါဒီမှုနဲ့ဆက်နေပြီးသမ္မတအပေါ်အရေးယူတာတစုံတရာမရှိလို့ရှင်းနေကိုရင်အဖြစ်ရှိကြောင်းဝန်ခံတာကလည်းသမ္မတအပေါ်အမှုပတ်လာနိုင်တဲ့သဘောမျိုးမဟုတ်ကြောင်းပြောဆိုခဲ့ပါတယ်ကိုရင်ရဲ့အကျိုးဆောင်ရှင်းနေလန်နီဒေးဗစ်ကတော့သူ့အမှုတွေအနေနဲ့ရုရှားအရေးအထူးစုံစမ်းစစ်ဆေးမှုတွေမှာပူးပေါင်းဆောင်ရွက်သွားမှာဖြစ်ကြောင်းနဲ့သမ္မတထရန့်မမှန်မကန်ဆောင်ရွက်ခဲ့တဲ့တခြားလုပ်ရက်တွေလည်းစုံစမ်းရမှာပါဝင်လာနိုင်တဲ့အကြောင်းမနေ့ကပဲမီဒီယာတွေကိုပြောဆိုထားပါတယ်
။အမေရိကန်ဗဟိုထောက်လှမ်းရေးအေဂျင်စီ CIA အကြီးအကဲဟောင်းဂျွန်ဘရန်နန်ကိုလုံခြုံရေးအရာစိတ်ချရသူအစင်းကနေပဲဖြစ်မဲ့သမ္မတဒေါ်နယ်ထရန့်ရဲ့ဆုံးဖြတ်ချက်ဟာဒီမိုကရေစီစနစ်နဲ့ဆန့်ကျင်ပြီးလက်ရှိကျင့်သုံးနေတဲ့ကျေပြန်းလာတဲ့အုပ်ချုပ်ရေးစနစ်အပေါ်ချင်းချောက်မှုတရားလဲဖြစ်တယ်လို့ CIA အကြီးအကဲဟောင်းမိုက်ကယ်ဟေဒန်ကပြောဆိုလိုက်ပါတယ်။လူပုဂ္ဂိုလ်တူရဲ့လုံခြုံရေးစိတ်ချရမှုကိုပဲဖြစ်နိုင်တဲ့စံနှုန်းသတ်မှတ်ချက်73ခုနဲ့ညှိစွန်းနိုင်တဲ့လောက်ရမျိုးဘရနန်ဘက်ကလုတ်ခဲ့တာမရှိပဲသူ့ရဲ့နိုင်ငံရေးဆိုင်ရာပြောဆိုချက်တွေကြောင့်သာသမ္မတထရန့်ကအခုလိုဆုံးဖြတ်လိုက်တာလို့လဲ CIA ရဲ့အကြီးအကဲဟောင်းဟေဒန်က VOA ကိုပြောပါတယ်ဒီအချက်ကအမေရိကန်သမ္မတအတွက်အစိုးရအနေနဲ့လက်သင့်မခံနိုင်စရာဖြစ်စေတယ်လို့လဲသူကပြောပါတယ်သမ္မတရဲ့ဆောင်ရွက်အချက်တွေအပေါ် CIA အကြီးအကဲဟောင်းဘရနန်ကပြင်းပြင်းထန်ထန်ပွန့်ပွန့်လင်းလင်းဝေဖန်ခဲ့သူပါဖင်လန်နိုင်ငံမှာပြီးခဲ့တဲ့လတုန်းကရုရှားသမ္မတဗလာဒီမီယာပူတင်နဲ့အတူပူရဲသတင်းစာရှင်းလင်းပွဲမှာသမ္မတထရန့်ရဲ့ပြောဆိုချက်တွေကိုနိုင်ငံတော်တစ္ဆာဖောက်မှုနဲ့ခံနိုင်ပြီးဘရန်နန်ကပြောဆိုခဲ့တာပါပြီးခဲ့တဲ့သတင်းပတ်တုန်းကသမ္မတထရန့်ကသူ့ရဲ့ဝန်ထမ်းဟောင်းအိုမာရိုဆာနျူမန်ကိုခွေးလို့ Twitter မှာပြောဆိုလိုက်တဲ့အပေါ်မှာလဲ CIA အကြီးအကဲဟောင်းဘရန်နန်ကဒါဟာဆိုရင်တမာတမတ်ချက်မှုယဉ်ကျေးမှုနဲ့လူကျင့်ဝတ်ရဲ့အနေဆုံးအဆင့်လောက်တောင်မဆောင်ထိနိုင်တဲ့အလွန်အံ့ဩစရာကောင်းတဲ့လောက်ရအဖြစ်ဝေဖန်ခဲ့တာပါအဲ့ဒီလိုပြောပြီးနောက်တနေ့မှာပဲဘရန်နန်ကိုလုံခြုံရေးအရာစစ်ချရသူစင်းကနေသမ္မတထရန့်ကပြစ်ခတ်တာဖြစ်ပါတယ် ဘရနာဟာအစိုးရတဲမှာသဘောထားကွဲပြားမှုတွေနဲ့မတိမငြိမ်ဖြစ်အောင်သွေးထိုးပေးနေတယ်လို့သမ္မတဆွမ်းကပြောဆိုပြီးတခြားပုဂ္ဂိုလ်တချို့ကလည်းလုံခြုံရေးအရာဆွေးချရသူစင်းကနေပဲဖြစ်မယ်လို့ချင်းချောက်ခဲ့ပါတယ်ရှင်
အမေရိကန်ရဲ့တရုတ်နိုင်ငံကြီးအပြန်အလှန်တွင်းကုန်တွင်းနဲ့စီစဉ်သည့်ဒီနေ့မှာပဲတရုတ်ဝင်စတင်လိုက်ကြပါပြီ။အမေရိကန်ဘက်ကတော့ဒေါ်လာ16ဘီလီယံတန်ဖိုးရှိတဲ့တရုတ်တွင်းကုန်တွေပေါ်အခု25ရာခိုင်နှုန်းကောက်ကမှုဒီသာဇန်ဘက်မှာပဲကြေညာထားတာပါ။ဒီမတိုင်ခင်ဇူလိုင်လ3ရက်နေ့ဒေါ်လာ30လေးဘီလီယံတန်ဖိုးရှိတဲ့တရုတ်တွင်းကုန်တွေပေါ်အခု25ရာခိုင်နှုန်းတွင်းထားပါတယ် ာရောက်ချောင်းနဲ့ WTO ရဲ့ကုန်သွယ်အငင်းပွားမှုဆိုင်ရာစီးပင်းစည်းကမ်းတွေအရဥပဒေနဲ့အညီဖြစ်ရှင်းသွားမှာဖြစ်ကြောင်းလည်းဒီနေ့မှာပဲကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်။ဇွန်လကဆက်လို့ပထမဆုံးအကြိမ်ဖြစ်ကုန်သွယ်ဆိုင်ရာအငင်းပွားမှုတွေနဲ့ပတ်သက်လို့နိုင်ငံကိုယ်စားလှယ်တွေဝါရှင်တန်မှာတွဲဆုံရတဲ့လျှက်ချာဆွေးနွေးပွဲဒုတိယနေ့မှာပဲတွင်းကုန်မှုတွင်းမြင့်မှုအတွက်စတင်အသက်ဝင်လာတာပါ။သမ္မတတော်နဲ့ဖရန့်ကတော့နိုင်ငံကိုယ်စားလှယ်ရဲ့ဆွေးနွေးပွဲကနေများများဆက်စားမျှော်လင့်မှထားတဲ့အကြောင်းရတာသတင်းဌာနနဲ့ဒီသတင်းပတ်ထည်မင်းမြင့်ရမှာပြောဆိုထားပါတယ်။သမ္မတထရန့်ဆွေးရကတော့တရုတ်နိုင်ငံကနည်းပညာလုပ်ငန်းတွေကိုအစိုးရကအကြီးအကျယ်ပံ့ပိုးနေတဲ့အတွက်ရှင်ပြိုင်မှုတွေမှာမမျက်မတဖြစ်နေတာကိုပြောင်းလဲဖို့နဲ့အမေရိကန်ကွန်ပျူတာစီးရီးတရုတ်နိုင်ငံဈေးကွက်ထဲဝင်ဆက်နေအောင်လမ်းဖွင့်ပေးဖို့လည်းတောင်းဆိုထားတာပါ။ကမ္ဘာမှာစီးပွားရေးအင်အားအကြီးဆုံးနိုင်ငံနဲ့နိုင်ငံခြားကုန်သွယ်စစ်ပွဲဖြစ်ပွားနေတဲ့အတွက်ကမ္ဘာတဝန်စီးပွားရေးဖွံ့ဖြိုးမှုနှုန်းဟာ2020ပြည့်နှစ်လောက်အထိ 3.5 ရာခိုင်နှုန်းလောက်ကျဆင်းသွားနိုင်ကြောင်းလည်းစီးပွားရေးပညာရှင်တွေကခန့်မှန်းထားကြပါတယ်။
အမေရိကန်ပြည်ထောင်စုဟာဝိုင်ယီကျွန်းကိုအင်အားဖြင့်လိမ်ဟာရီကိန်းမုန်တိုင်းဒီကနေ့တိုက်ရိုက်ဝင်ရောက်တိုက်ခတ်ဖို့ရှိနေတာကြောင့်ကျောင်းတွေအစိုးရရုံးတွေစီးပွားရေးလုပ်ငန်းတွေပိတ်ထားလိုက်သလိုဒေသခံတွေဟာလည်းလိုအပ်တဲ့ပစ္စည်းတွေစုအိမ်တွေကိုလုံခြုံအောင်ကာရန်နေကြရပါတယ်။ကျွန်းမကြီးအပြင်မော်ဝီ၊မိုလိုခီ၊လနိုင်းကျွန်းတွေမှာလည်းအရေးပေါ်ခလိုရေးစခန်းတွေမနေ့တုန်းကပဲဖွင့်လှစ်ထားပါတယ်။အိုဟူးကျွန်းမှာလည်းလုံခြုံရေးစခန်းတွေဒီနေ့ဖွင့်လှစ်ဖို့စီစဉ်ထားပါတယ်။ဟာဝိုင်းပြည်နယ်ရေပေါ်စီမံခန့်ခွဲရေးအေဂျင်စီအကြီးအကဲတွန်ဒေးဗစ်ကတော့ပြည်နယ်တစ်ခုလုံးမှာအရေးပေါ်ခလိုရေးစခန်းတွေအလုံးအလောက်မရှိတဲ့အတွက်ရေကြီးတဲ့ဒေသတွေပြင်ပမှာနေထိုင်သူတွေကိုယ့်အိမ်မှာပဲနေထိုင်ကြဖို့လည်းပြောဆိုထားပါတယ်။ပြင်အားအဆင့်၄နဲ့၅ကြားမှာရှိနေပြီးလေတိုင်နှုန်းတစ်နာရီ230ကီလိုမီတာရှိတဲ့မုန်တိုင်းဟာဒီကနေ့မှာတော့ကီလူခွန်နာကျွန်းရဲ့တောင်ဘက်ကီလိုမီတာ380လောက်အကွာမှာရောက်နေပြီးအနောက်မြောက်ဘက်ကိုဥတီရွေးရှားနေပါတယ်။သမ္မတဒေါ်နယ်ထရန့်ကတော့အရေးပေါ်အခြေအနေအဖြစ်မနေ့တုန်းကပဲကြေညာလိုက်ပြီးပြည်내နဲ့ဒေသခံတွေရဲ့မုန်တိုင်းအန္တရာယ်တုံ့ပြန်ဖြေရှင်းမှုတွေမှာပြည်ထောင်စုအစိုးရကအကူအညီပေးဖို့ညွှန်ကြားထားကြောင်းလဲအင်ဂျီရောကကြေညာချက်ထုတ်ထားပါတယ်။အမေရိကန်အမျိုးသားမိုးလေဝသဌာနကတော့မိုးရင်ချိန်စင်တီမီတာ50ကျော်ရွာသွန်းနိုင်ကြောင်းခန့်မှန်းထားပြီးဟာဝိုင်ကျွန်းကဒေသခံတွေအနေနဲ့ရေကြီးမြေပြိုမှုတွေကြုံရနိုင်ကြောင်းလဲသတိပေးထားပါတယ်။ပြည်내အုပ်ချုပ်ရေးမှူးဒေးဗစ်အိုက်ကလည်းအရေးပေါ်အခြေအနေကြေညာထားပြီးဟာရီကိန်းမုန်တိုင်းကြောင့်ထိခိုက်ပျက်စီးဆုံးရှုံးမှုတွေကိုအကူအညီပေးဖို့လည်းပြောဆိုထားပါတယ်ရှင
်။ VOA American တန်ညားပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1595တို့ညလိုင်းဒိုမီတာ25 kHz 1783တို့ညလိုင်းဒိုမီတာ32 kHz 4335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီရေမေကန်တန်မြန်မာပိုင်းစီစဉ်ရဲ့ခြားခါဖိနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ပြည်သူနိုင်ငံပါရီမျိုးတော်စင်ကြေဘုံရဲ့မှာဒီနေ့ဓာတ်နဲ့တက်ခတ်မှုဖြစ်ရာကလူနှုတ်ဦးတည်ဆုံးပြီးတူပြင်းထန်ထန်ရသွားပါတယ်။မျိုးတော်နောက်ဘက်မှာရှိတဲ့ trap ရဲ့မှာဖြစ်ခဲ့တဲ့တက်ခတ်မှုတွင်တက်ခတ်သူတို့ရဲတွေကအသေးပြစ်ခတ်ဖမ်းဆီးခဲ့ကြောင်းလဲဒေသခံအာဏာပိုင်တယောက်ကပြောပါတယ်။ IS စစ်သည်ကြောင့်အုပ်စုကတော့တက်ခတ်မှုကသူတို့လက်ချက်ဖြစ်တဲ့အကြောင်းအဖွဲ့အားကမဲ့တင်းဌာနကနေကြေညာခဲ့တာပါ။ IS အဖွဲ့ပေါ်စစ်စင်နေတဲ့နိုင်ငံတွေကအရသားတွေကိုတက်ခတ်ဖို့လို့တိုက်တွန်းချက်အရတက်ခတ်ခဲ့တာဖြစ်ကြောင်းလည်းပြောဆိုထားပါတယ်။ဒါပေမဲ့လည်းတည်ဆုံးသူနှုတ်ဦးကတက်ခတ်သူရဲ့မိခင်နဲ့မောင်နှမမိသားစုနဲ့ဖြစ်ကြောင်းပြင်သစ်ဆိုးရနဲ့နီးစပ်သူအတိုင်းဝိုင်းကပြောဆိုထားပါ။ချမ်းသာကျော်ဝါသူတွေပေါ်တဲ့ပါရီမြို့တော်စင်ကြီးဘုံဒေသ Trap စီရင်သားအရမှာတော့လူကြီးတွေတုံးတုံးလောက်နေထိုင်နေပြီးဒါစင်နဲ့ချီရဲ့ဒေသခံတွေကလည်းစီရီယားမှာတက်ခတ်နေတဲ့ IS ဆွေရော်တွေနဲ့ပူးပေါင်းမှုပြင်သစ်နိုင်ငံကနေထွက်ခွာသွားကြတယ်လို့လည်းယူဆထားကြပါတယ်။
ဩစတြေးလျနိုင်ငံမှာတော့ဒီကနေ့ကြာသပတေးနေ့မှာနိုင်ငံရေးမပြေလည်မှုထပ်ပြီးထွက်ပေါ်လာပြီး အနာယလီဘရယ်ပါတီကလွှတ်တော်ကိုပါရပ်ဆိုင်းလိုက်ပါတယ်။ဩစတြေးလျဝန်ကြီးချုပ်မာကွန်တန်ဘူအနေနဲ့သူ့ဆွေရအဖွဲ့ရင်းကအရေးပါတဲ့အဖွဲ့ဝင်တဦးရဲ့ထောက်ခံမှုကိုလက်လွတ်လိုက်ရပြီးနောက်သူ့ရဲ့ပါတီခေါင်းဆောင်မှုအပေါ်ဒုတိယကြိမ်စင်ခေါ်မှုနဲ့ကြုံတွေ့နေရတာပါ။လီဘရယ်ပါတီကလွှတ်တော်အမှအနည်းဆုံး43ဦးတို့လက်မှတ်ထိုးတင်ပြလာမယ်ဆိုရင်လာမယ့်တောက်ချာနေ့မှာပါတီစည်းဝေးပွဲလုပ်မယ်လို့ဝန်ကြီးချုပ်ထန်ဘူးကတင်းတောက်တီကိုပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းဒုတိယကြိမ်မဲခွဲရေးတောင်းဆိုလာမယ်ဆိုရင်တော့သူ့အနေနဲ့အမည်စင်းတွင်သွင်းမှာမဟုတ်ဘူးလို့ပြောဆိုပါတယ်။ပြီးခဲ့တဲ့အင်္ဂါနေ့တုန်းကပါတီရင်းခေါင်းဆောင်မှုနဲ့ပတ်သက်ပြီးဝန်ကြီးချုပ်ထန်ဘူးစင်ခေါ်ခန့်ခဲ့ရတာမှာတော့ထောက်ခံမဲ48မဲ၊ကန့်ကွက်မဲ35မဲနဲ့ပြည်ထောင်စုဝန်ကြီးဟောင်းပီတာဒတ်တန်ကိုအနိုင်ရထားတာဖြစ်ပါတယ
်။အာဖဂန်နိုင်ငံရဲ့စစ်မျက်နှာတွေမှာကြီးကြီးမားမားအပြောင်းအလဲတွေမရှိသလိုအသေးပြောက်တွေကျင်းဝင်းရတဲ့အထိတာလီဘန်ရဲ့တက်ခတ်မှုတွေတော်တော်များများနဲ့ကြုံနေရပေမဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ဆိုရဲ့မဟာဗျူဟာတဲ့အခါနေတိုးတက်မှုတွေရရှိနေတဲ့အကြောင်းအာဖဂန်နိုင်ငံကမှအမေရိကန်နဲ့နိုင်ငံတကာတပ်ဖွဲ့တွေရဲ့တပ်မှုပိုချိုချီဂျန်နကာဆန်ကပြောလိုက်ပါတယ်။သမ္မတထရန့်ဆိုရကတော့အချိန်လေလိုအပ်ချက်ပေါ်မူတည်ပြီးအာဖဂန်တပ်ဖွဲ့တွေကိုစစ်ကူပေးနေအောင်အမေရိကန်တပ်ဖွဲ့တွေဖြန့်ချထားဖို့ပြီးခဲ့တဲ့နှစ်ထဲမှာပဲဆုံးဖြတ်ထားတာပါ။အမေရိကန်ဆိုရရဲ့မူဝါဒတွေကြောင့်စစ်မြေပြင်မှာရန်သူဘက်ကတွက်ချက်နိုင်စွမ်းပေါ်တရားမှုရှိခဲ့တယ်လို့ပြန်လည်သိမြင်ရေးဆွေးနွေးအောင်ဖိအားပေးနိုင်ခဲ့တဲ့အကြောင်းလဲပိုချိုချီနကာဆန်ကဂျေရုဆလင်မှုကတဆင့်ဒိန်းနောက်တွေကိုပြောဆိုခဲ့ပါတယ်။
တောင်ကိုရီးယားနိုင်ငံတောင်ပိုင်းကိုချင်းတက်လာတဲ့တိုင်ဖုန်းဖုန်တိုင်းကြောင့်မိုးသည်လေပြင်းတိုက်ခတ်ပြီးတဦးပျောက်ဆုံးတဦးဒဏ်ရာရခဲ့ပါတယ်။ဂျပန်နိုင်ငံအနောက်ပိုင်းကိုလည်းဒီကနေ့ကြာသပတေးနေ့မှာနောက်ထပ်တိုင်ဖုန်းဖုန်တိုင်းဥတီတိုက်ခတ်နေပါတယ်။တောင်ကိုရီးယားနိုင်ငံအနောက်တောင်ပိုင်းဆိုချွန်းမြို့ကိုမနေ့ဖြန်တောက်ကြနေ့မနေ့3နာရီမှာဆိုလုတိုင်ဖုန်းဖုန်တိုင်းစတင်ဝင်ရောက်မယ်လို့မိုးစလပညာရှင်တွေကခန့်မှန်းထားပြီးမိုးရေချိန်3လက်မကနေ6လက်မကြာရောက်သွန်းနိုင်ပြီးအမြင့်ဆုံးလေတိုင်နှုန်းကတနာရီကိုမိုင်တရာနှုံကီလိုမီတာ160ကျော်အထိရောက်ရှိမယ်လို့ပြောဆိုထားပါတယ်။ကိုရီးယားကျွန်းဆွယ်တောင်ထူထပ်တဲ့ဒေသကိုဖြတ်သန်းပြီးနောက်မှာမုန်တိုင်းကအာရွက်လာမယ်လို့လည်းခန့်မှန်းထားပါတယ်။စစ်တွင်ကွဲကွာခဲ့ကြတဲ့မိသားစုတွေရှာရှာပါပါအခွင့်အရေးရပြီးပြန်လည်ဆုံစည်းတွေ့ဆုံနေကြတာမှာနေရာပြောင်းဖို့ဒါမှမဟုတ်လဲအချိန်ကာလပြန်လည်တတ်မှတ်ဖို့လိုမလားဆိုတာကိုတာဝန်ရှိသူတွေသုံးသပ်ဖို့ကိုလည်းတောင်ကိုရီးယားသမ္မတမွန်ဂျေအင်ကညွှန်ကြားထားပါတယ်ရှင်။
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ချင်းညာဖေးခဲ့တာဖြစ်ပါတယ်။အခုတော့သတင်းဆောင်ပါတွေကိုတင်ပြပေးသွားမှာဖြစ်ပါတယ်။အရင်ဆုံးတော့ဘင်္ဂလားဒေ့ရှ်နိုင်ငံကရွန်ဂျာဒုက္ခသည်သတင်းနဲ့စတင်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကနေရွန်ဂျာမွတ်စလင်ဒုက္ခသည်တွေအလုံးရင်းနဲ့ထွက်ပြေးတိမ်းရှောင်ခဲ့ကြတာဒီသတင်းပတ်ဆိုရင်တစ်နှစ်ပြည့်သွားတော့မယ်။ARS ရဲ့အကြံဖတ်သမားတွေကလုံလုံရေးကင်းစခန်းတွေကိုတိုက်ခိုက်ခဲ့လို့နေမီရှင်းလေးလုတ်တဲ့စစ်စင်ရေးကြောင့်ရိုဟင်ဂျာ9သိန်းကျော်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးတိမ်းရှောင်ခဲ့ကြပါတယ်။ရိုဟင်ဂျာဒုက္ခသည်ရေနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ VOA သတင်းတောက် Steve Sanford ဘင်္ဂလားဒေ့ရှ်နိုင်ငံ Cox's ဘဇားကနေသတင်းပေးပို့ထားတာကို Dawkins Sobing ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
။ကောင်းပါပြီ။တိမ်းငှက်ချီတဲ့ရိုဟင်ဂျာမွတ်စလင်တွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုစပြီးထွက်ပြေးတိမ်းရှောင်ခဲ့ကြတာတစ်နှစ်ရှိသွားပါပြီ။ရေကြီးမြေပြိုတာတွေအလွယ်တကူဖြစ်လေရှိတဲ့နေရာတွေကစခန်းတွေမှာဒုက္ခတွေခုနှစ်သိန်းကျော်ကြက်ကြက်တဲတဲပြုတ်သိမ့်နေကြရပါတယ်ဒီလိုစိတ်ပျက်စရာကောင်းတဲ့အခြေအနေမှာတောင်းအပတ်စဉ်ဆိုသလိုနောက်ထပ်ဒုက္ခတွေအစ်စ်တွေရောက်နေကြသေးပဲလို့ UNHCR ဒုက္ခတွေများဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံပြောခွင့်ရသူCaroline Gluck ကပြောပါတယ်
။ Families are still arriving from Myanmar into Bangladesh seeking safety, seeking protection. That sends a signal to
မြန်မာနိုင်ငံကနေမိသားစုလိုက်ဘင်္ဂလားဒေ့ရှ်ဘက်ကိုလာနေကြသေးပါပဲ။သူတို့ရာလုံခြုံမှုအတွက်အကာအကွယ်ရအောင်ဒီဘက်ကိုတိမ်းရှောင်လာကြတာပါ။အခုချိန်ထိဒုက္ခသည်အစ်စ်တွေထပ်ပြီးတော့ရောက်လာတာဟာဒီမှာရှိနေတဲ့ဒုက္ခသည်တွေအတွက်မြန်မာနိုင်ငံကိုပြန်ဖို့စိတ်မချရသေးဘူးဆိုတဲ့အချက်ပြသလိုဖြစ်နေပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရကဒုက္ခသည်တွေကိုအတင်းအကျပ်နေရာပြောင်းတာပြန်ပို့တာတွေမလုပ်ဘူးလို့စဉ်းစားပေးနေတဲ့အတွက်ကျမတို့ကကျေးဇူးတင်ပါတယ်။ဒါဟာမြန်မာအစိုးရရဲ့ဒုက္ခသည်တွေနေရရင်ပြန်နိုင်ရေးလုပ်ငန်းစဉ်မှာဖော်ပြထားတဲ့မူလည်းဖြစ်ပါတယ်
။ရခိုင်ပြည်နယ်ထဲမှာနေထိုင်ဆဲဖြစ်တဲ့ရိုဟင်ဂျာတွေအပေါ်တင်းကျပ်တဲ့ကန့်တတ်ချက်တွေနဲ့တားဆီးပိတ်ပင်နေဆဲဖြစ်တယ်လို့လူ့အခွင့်အရေးအဖွဲ့တွေရဲ့အစိုးရခံစားတွေမှာဖော်ပြထားပါတယ်။နိုင်ငံတကာအဖွဲ့အစည်းတွေကလည်းအဲ့ဒီနေရာတွေကိုတောလာခွင့်မပြုဘူးလို့ဆိုပါတယ်။မြန်မာအစိုးရကရခိုင်ပြည်နယ်အတွင်းလူ့အခွင့်အရေးချိုးဖောက်တာတွေပြစ်မှုကျူးလွန်တာတွေအတွက်တတိယမြောက်စုံစမ်းစစ်ဆေးရေးကော်မရှင်ထပ်ဖွဲ့လိုက်တာနဲ့ပတ်သက်လို့လည်းအလုပ်ဖြစ်မှာမဟုတ်ဘဲနာမည်ပြက်ဖို့များတယ်လို့ HRW လူ့အခွင့်အရေးစောင့်ကြည့်ရဲ့အဖွဲ့ရဲ့ပြောခွင့်ရသူ Phil Robertson ကပြောပါတယ
် Myanmar for these atrocity crimes that have been committed ရခိုင်ပြည်နယ်မှာစစ်တပ်နဲ့ရဲတပ်ဖွဲ့ကကျူးလွန်ခဲ့တဲ့ရက်စက်တဲ့ပြစ်မှုတွေအတွက်မှန်မှန်ကန်ကန်တာဝန်ခံမှုကိုကျွန်တော်တို့တွေတွေ့လို့တာဖြစ်ပါတယ်။နောက်ဆုံးဒီလိုမျိုးတာဝန်ခံမှုတစ်ခုခုသာရှိခဲ့မယ်ဆိုရင်ရခိုင်ပြည်နယ်အခြေအနေအတွက်တင်မကပါဘူး။တနင်္ဂနွေလုံးအတွက်ပါအကျိုးရှိမှာဖြစ်ပါတယ်။
အနှိမ့်ဆက်ခံရသူတွေကတရားမျှတမှုကိုစောင့်ဆိုင်နေကြချိန်မှာဒုက္ခတဲ့စခန်းကခေါင်းဆောင်လူကြီးတွေကတော့သူတို့ရဲ့ကံကြမ္မာနဲ့ပတ်သက်လို့အစိုးရတွေရဲ့ဆွေးနွေးမှုတွေမှာသူတို့ဆန္ဒတွေကြားသိနိုင်အောင်အားထုတ်နေကြပါတယ်။ငင်းငယ်ရင်းနဲ့လူခွင့်ရေးဆိုင်ရာရိုဟင်ဂျာအတိုင်းဝိုင်းရဲ့ခေါင်းဆောင်မိုဘစ်ဘူလာကတော့သူတို့ဟာမြန်မာနိုင်ငံသားတွေအဖြစ်တက်သေးကြဖို့အထောက်အထားတွေစုစည်းနေပြီးတော့တည်ဆုံးခဲ့သူ1000ကျော်ကိုလည်းမှတ်တမ်းတင်စည်းရင်းပြုစုနေတယ်လို့ပြောပါတယ်
။ So we collect all those data.
So we collect
တို့ရောက်ကိုရောနိုင်ငံတကာအတိုင်းအဝန်းကိုပါကျွန်တော်တို့ဟာမြန်မာပြည်ကရိုဟင်ဂျာတွေပါဆိုတာပြသနိုင်ဖို့စီရင်ပြုစုနေပါတယ်။အကြမ်းဖက်နှိပ်စက်မှုတွေနဲ့ပတ်သက်လို့ ICC နိုင်ငံတကာပြစ်မှုခုံရုံးတင်နိုင်ဖို့စီရင်ပြုစုမှတ်တမ်းတင်နေပါတယ်။ဒီလိုမှတ်တမ်းတွေမတင်ပြနိုင်ရင်တော့အောင်မြင်မှာမဟုတ်ပါဘူး။စီရင်စရာကအရေးကြီးပါတယ
်။မြန်မာအစိုးရကရိုဟင်ဂျာဆိုတဲ့အတုံးလုံးကိုအတိအမှတ်မပြုပေမဲ့လို့ဒုက္ခသည်တွေပြန်ခေါ်ရင်းမှပူးပေါင်းဆောင်ရွက်တာတွေတော့ဆက်လုပ်နေသေးဖြစ်ပါတယ်။ဒါပေမဲ့ဒုက္ခသည်တွေစိတ်ချလက်ချပြန်နိုင်မဲ့လက္ခဏာမတွေ့ရသေးပါဘူးတဲ့။ရိုဟင်ဂျာမွတ်စလင်တွေအနေနဲ့ရှေ့ဆက်ရမယ့်ခရီးကတော့ဒုက္ခတွေနဲ့သာပြည့်နေဖို့များတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံ Cox's Bazar ကနေ Steve Sanford က VOA အတွက်သတင်းပေးပို့ထားပါတယ်ရှင်
။ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်တွေရဲ့အခြေအနေနဲ့ပတ်သက်ပြီးတော့ဒေါခင်ဆိုးဝင်းပြောပြသွားတာဖြစ်ပါတယ်။အခုတစ်ခါတော့မွန်ပြည်နယ်ဘက်ကသတင်းတစ်ပုဒ်ကိုပြောပြပြန်ပါတယ်။ဩဂတ်စ်လ26ရက်နေ့မှာကြောက်အောင်ပဲ82ချိန်မြောက်မွန်တော်လိုင်းအင်းတွေကိုဂုံပြူတဲ့အနေနဲ့မွန်လူငယ်တွေကမြေဆိုင်ပိုစတာစိုက်ထူထားတဲ့အပေါ်မွန်ပြည်နယ်အစိုးရနဲ့တပ်မတော်ကနေခွင့်မပြုဘဲဖြုတ်သိမ်းခိုင်းတဲ့အတွက်ဖြုတ်သိမ်းပေးခဲ့ရတယ်လို့မွန်လူငယ်တွေကပြောပါတယ်။ပိုစတာမှာရေးထားတဲ့တော်လိုင်းရဲမှလွတ်လပ်ပြီဆိုတဲ့စာလုံးဟာမာကျောမှုရှိနေတဲ့အတွက်ဖြုတ်ခိုင်းတယ်လို့ဆိုပါတယ်။ပြည်နယ်အစိုးရအနေနဲ့စာလုံးကိုဖြုတ်ခိုင်းတာဖြစ်ပြီးမွန်တော်လိုင်းအင်းတွေကျင်းပမှာကိုတော့ပြိပမာမဟုတ်ဘူးလို့မွန်ပြည်နယ်လွတ်တော်အကြီးအကဲတွေကပြောပါတယ်။ VOA သတင်းနောက်နိုင်ကွန်းအင်ကနေပြီးတော့သတင်းပေးပို့ထားပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါ။မွန်ပြည်နယ်တွင်မွန်လူငယ်တွေနဲ့ဆက်ကြွလှုပ်ရှားသူမွန်မျိုးသားတွေကနေလာမဲ့ဝါကောင်လာပြီးမွန်တော်လိုင်းရင်းနှီးအခမ်းအနားအတွက်စိုက်ထူထားတဲ့မြေဆိုင်ပိုစတာတွေကိုအစိုးရအာဏာပိုင်တွေကနေခွေပြူးချက်မပေးဘဲဖြုတ်ချခိုင်းနေတာပါ။ရေးမြို့သွင်းမွန်တော်လိုင်းရင်းနှီးအခမ်းအနားကျင်းပခွေမပြုသလိုစိုက်ထူထားတဲ့မြေဆိုင်ပိုစတာတွေကိုမနေ့ကဖြုတ်ချပေးခဲ့ရတယ်လို့မွန်လူငယ်ခေါင်းဆောင်သူဖြစ်သူနိုင်မြထွန်းကပြောပါတယ်။
ဒီရေးမှာထောင်ထားတဲ့ဆိုင်ကောကစာလုံးကြီးမွန်စာလုံးဆိုဒီတို့အမြင်တို့ပြန်တော့အွန်လိုင်းရေးမှာလုပ်လာမြင်နော်အဲ့မှာစာသားမှာတယ်စာသားမှာတော့ဆိုမြို့မှာကျင်းပလို့မရဘူးတခြားနေရာမှာကျင်းပရင်ကျင်းပလို့ရတယ်လို့မျိုးမြို့မှာခွေမပြုတ်ဘူ
းရေးမျိုးသွင်းတော်လိုင်းရင်းနဲ့အခမ်းအနားကတော့ပုပ်ပဝစီကျေးရွာမှာရှိတဲ့ကိုရင်လေးဆရာတော်ကျောင်းမှာဆက်လက်ကျင်းပသွားမယ်လို့သူကဆိုပါတယ်ပြီးကြတဲ့ဩဂုတ်လ19ရက်နေ့တုန်းကလည်းရင်းမြုပ်ခြေဆိုင်တပ်မတော်စာကက္ခ19စစ်ဌာနချုပ်နဲ့ပြည်နယ်ဝန်ကြီးချုပ်တို့ကလည်းပိုစတာဖြုတ်ချရေးအတွက်မွန်တော်လိုင်းရင်းနှီးကျင်းပရေးကော်မတီကိုခေါ်ယူပြောဆိုခဲ့တယ်လို့နိုင်မြင့်ထွန်းကဆက်ပြောပါတယ်
။19ရက်နေ့ညနေ3:00နာရီခွဲမှာခေါ်ဖြစ်သေးတယ်။ကိုမှုလို့ဒီရန်အောင်ဆိုဒီဝါကခေါ်တော့။အမှထောင်ထားတဲ့ဆိုင်ဘော့ကစာလုံးကမာတော့လို့အဲ့လိုပြန်ပြောတယ်အဲ့နေကဆိုဂျင်းငယ်ဝန်ကြီးချုပ်နဲ့ကာလောင်ကစင်းလာတယ်။ကိုနိုင်ကြီးတို့တို့ထောင်ထားတဲ့စိုင်းတော့နဲ့စာလောင်ကမာလောင်နေတယ်။အဲ့နောက်ဆုံးဆိုသူကတော့ပြောလဲဆိုစိုင်းတော့ဖြောက်ဖို့ဆိုညနေ6နာရီဖြောက်ပေးရမယ်
။မွန်လူငယ်တွေအနေနဲ့နှစ်တိုင်းလူလူမှုတုံမျိုးနဲ့ဝင်းစိန်တော်ရကျောင်းမှာရှိတဲ့အာစာနီကုန်းမှာမွန်တော်လိုင်းရင်းနှီးကျင်းပလေးရှိပါတယ်။ဩဂုတ်လ26ရက်နေ့မှာကြာရောက်မဲ့ဒီနေ့မွန်တော်လိုင်းရင်းနှီးဟာလည်းဝင်းစင်တော်ရကျောင်းဝင်းမှာဆက်လက်လှုပ်ဆောင်သွားမှာဖြစ်ပြီးအစိုးရကနေတောင်းဆိုထားတဲ့စိုင်ပုတ်စာရပြင်ဆင်ခဲ့ပေမဲ့လည်းအင်ဂျင်နဲ့နှဖူးစည်းစာရန်တွေကတော့မပြင်ဆင်ဘူးလို့တော်လိုင်းရင်းနှီးကျင်းပရေးကော်မတီမိစန္ဒန်နွန်ကပြောပါတယ်။တော်လိုင်းရဲမှာလွတ်လပ်ပြီလို့အသိပ္ပယ်ရတဲ့မွန်ဘာဒါနဲ့ရည်သူသားတဲ့82ချိန်မြောက်မွန်တော်လိုင်းရင်းနှီးအခမ်းအနားစိုင်ပုတ်စိုက်သူစာနဲ့ပတ်သက်လို့မွန်ပြည်တပ်ပါတီကိုမွန်ပြည်နယ်အစိုးရဖွဲ့ကဩဂုတ်လ20မှာခေါ်ယူတွေ့ဆုံခဲ့ပါတယ်။ဒီတွေ့ဆုံမှုအတွင်းပြောဆိုမှုကတော့မွန်ပြည်တပ်ပါတီမော်လမြိုင်ဆက်ဆံရေးယုံဒုတိယတာဝန်ခံဘူကြီးသွန်းတော်ကမွန်ပါဒါနဲ့အခုလိုပြောပါရယ်
။နာလောင်ကြီးဒါကတော့ဘယ်တော့မှကျွန်စမတပတူမှာကောင်းကပေါ့ပို့တူလား
။သူပြောသွားတာကတော့နယ်လုံဝန်ကြီးကနေပြောတာကထောင်ထားတဲ့စိုင်းပုတ်တွေဟာမွန်ပြည်တပ်ပါတီကထောင်တာလား။ကျွန်တော်တို့ပြောတာကတော့ပါတီကလှုပ်တာမဟုတ်ဘူး။ဒါဆိုလူငယ်တွေကိုပြောပေးစိုင်းပုတ်တွေကိုဖြုတ်ချပေးဖို့ပေါ့။အစိုးရအနေနဲ့ပဲအစင်းစေးညွန်ကြားချက်ပေးပြီးစိုင်းပုတ်ဖြုတ်ချလိုက်တာဖြစ်တယ်လို့မွန်ပါဒါနဲ့ပြောဆိုသွားတာပါ။မွန်ပြည်နယ်မြို့နယ်ထပ်မှာကျင်းပသွားမဲ့မွန်တော်လိုင်းရင်းနှီးအခမ်းအနားကိုမွန်ပြည်နယ်အစိုးရအနေနဲ့နှောက်ယှက်ပေးမှာမဟုတ်ဘူးလို့လွှတ်တော်ဒုတိယဥက္ကဋ္ဌတောက်သားအောင်နိုင်ဦးကပြောပါရယ်။
အနေထားရတိရဆလောက်တော့ဒီ ဒီနယ်ဆိုရအဖွဲ့နေတဲ့ဒီပွဲတော်ကိုလုံးဝပိုက်တင်တားဆီးတာတော့မဟုတ်ကျွန်တော်လည်းဒီဝန်ကြီးချုပ်နဲ့လည်းဆက်သွယ်ဖုန်းပြောဖြစ်တယ်အဲ့ဒီဒီနိုင်မှာပါတဲ့အဲ့ဒီစာတမ်းလေးကိုတော့မထည့်စီခြင်းဘူး
ပြောင်းလဲလာတဲ့နိုင်ငံရေးရှင်တွေကမွန်ပြည်ထောင်ပါတီအနေနဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စွဲရေးစာချုပ်လက်မှတ်ရေးသူစားပြီးဖြစ်တယ်လို့အစိုးရအဖွဲ့ကလည်းစီးပွားရေးနဲ့တခြားလိုအပ်ချက်တွေကိုဖြည့်ဆည်းပေးနေတာကြောင့်ဒီအမြင်ကွဲလွဲမှုလှုပ်ဆောင်ဖြစ်တဲ့ဟာမသိတော့ဘူးလို့နယ်လုံးဝန်ကြီးကဆွေးနွေးခဲ့ကြောင်းဒေါက်တာအောင်နိုင်ဦးကပြောပါတယ်အသာစီရှိပေမဲ့လည်းမူလငယ်တွေအနေနဲ့ဒေါ်လာရင်းနဲ့ခန္ဓာကိုဆက်လက်ကျင်းပသွားမှာဖြစ်ပြီးအာဏာပိုင်တွေဘက်ကတုတ်ပြန်မှုကိုတော့စောင့်ကြည့်ရမှာဖြစ်ပါတယ်။မွန်ပြည်ထောင်ပါတီအနေနဲ့ကတော့ပါတီပဟုဌာနချုပ်မှာစီရေးပြခန္ဓာနဲ့ဒေါ်လာရင်းနဲ့ကိုကျင်းပသွားမှာဖြစ်ပြီးကျန်တဲ့ပါတီခရိုင်တွေဖြစ်တဲ့သုံးခရိုင်နဲ့မော်လမြိုင်ခရိုင်တွေမှာတော့စီရေးပြခန္ဓာမပါပဲဒေါ်လာရင်းနဲ့ကိုကျင်းပဖို့စီစဉ်နေတယ်လို့ပါတီတာဝန်ရှိသူတို့ကပြောပါတယ်။မနေ့ကမွန်ပြည်ထောင်ပါတီရဲ့တော်လှန်ရေးနှင့်ခန္ဓာတွေမှာစီရေးပြစီစဉ်မဆက်ဖို့တမတော်ကနေကန့်ကွက်မှုတွေလည်းရှိနေခဲ့ပါတယ်ခင်ဗျာ
။ထိုင်းခြေဆိုင်မြို့ရဲ့သတင်းတော်နိုင်ခွင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်။မကြာခင်မှာတော့နိုင်ငံတကာသတင်းတွေကိုအလဲပေးဖို့ရှိပါတယ်။အခုတစ်ခါတော့လာမယ့်စနေညတိုင်းရဲ့လီလိုင်းအစီအစဉ်မှာဆွေးနွေးအကြောင်းအရာကိုအတည်ပြုချင်ပါတယ်ခင်ဗျာ
။ကရရှိညာရှင်ရခိုင်ပြည်နယ်မြောက်ပိုင်းမှာအာသာအစိုးရအုပ်စုရဲ့တိုက်ခိုက်မှုကြောင့်နောက်ဆက်တွဲလုံခြုံရေးနဲ့လူခွင့်ရေးပြဿနာတွေပေါ်ခဲ့တာဒီတစ်ပတ်ထဲမှာစနစ်ပြေပါပြီရခိုင်ပြည်နယ်လုံခြုံရေးနဲ့ပြည်ငြိမ်းရေးမြမစိုးရရဲ့ကျိုးပန်းမှုတွေဟာတစ်နှစ်အတွင်းဘလောက်ထိခီးပောက်ခဲ့ပါပြီလဲစိတ်ခေါ်ကဲဆန်းချက်တွေနဲ့ရှေ့မှာကြော်လွားရမယ့်အခက်အခဲတွေဘာတွေကြံနေသေးလဲဆိုတာတွေကို VOA ရဲ့စနစ်ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပြည်တွင်းပြည်ပဖျားရီကြားကရခိုင်ပြည်နယ်အရေးမြမဆူရကဖြည့်ရှင်းဖို့ကြိုးပမ်းမှုတွေမှာအားနည်းချက်အားသာချက်တွေအပေါ်တော်ရရှင်တွေရဲ့အမြင်တွေကိုပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာburmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။နိမ့်နိမ့်ညာဓာတ်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။သောရရှင်နေနေကျွန်တော်တို့ရဲ့ဓာတ်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ကိုထပ်မံဖိတ်ခေါ်ကြပါမယ်။ VOA မြန်မာပိုင်းကနေခြားသောရင်းနှီးညာပိုင်းသတင်းတွေကိုဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။အခုတော့အမေရိကန်နဲ့တူရကီဆက်ဆံရေးကဘယ်လိုရိုက်ခတ်မှုတွေရှိနေသလဲဆိုတာကိုတင်ပြပေးကြပါမယ်။ထိန်းသိမ်းကအမေရိကန်တင်အုပ်ဆရာကိစ္စနဲ့ပတ်သက်ပြီးတော့မကြာသေးခင်ကမှစတင်ခဲ့တဲ့အမေရိကန်နဲ့တူရကီကြားခုံစော်ရေးစစ်ပွဲဟာတခြားနိုင်ငံတွေပေါ်မှာရိုက်ခတ်မှုတွေရှိလာနေပါပြီ။တူရကီရဲ့လိုင်ရာငွေတန်ဖိုးကျဆင်းမှုနဲ့အတူငွေကြေးဖောင်းပွားမှုနဲ့ချေးငွေပြန်မဆပ်နိုင်တာတွေကတခြားစီးပွားရေးကဏ္ဍတွေကိုပါချိန်ညှောက်နေတာပါ။တူရကီရဲ့အကြက်တဲဟာအာဂျင်တီးနားနဲ့အင်ဒိုနီးရှားတို့လိုအဝေးမှာရှိတဲ့နိုင်ငံတွေစီကိုလည်းကြက်ရိုက်နေတာလည်းဖြစ်ပြီးတော့အာရှနိုင်ငံရဲ့ငွေစည်းတွေကိုလည်းနှိမ်စင်းသွားစေတာကမ္ဘာတဝန်းငွေကြေးလဲလဲမှုနှုန်းအတက်ကျမြန်တာတွေဖြစ်စေပါတယ်ဒီကြောင့်နဲ့ပတ်သက်ပြီးတော့ဗီဒီယိုသတင်းတော့စင်ဒီစိန်သတင်းပေးပို့ထားတာကိုကိုဝင်းခန့်မောင်ပြောပြပေးမှာဖြစ်ပါတယ်ဗျာ
ပြီးခဲ့တဲ့သတင်းပတ်ထဲမှာတော့ကမ္ဘာစီးပွားရေးအခြေအနေတွေလှုပ်လှုပ်ခတ်ခတ်ဖြစ်ခဲ့ပါတယ်တောက်ကြနေမှာဥရောပ Stock Share တွေကျဆင်းခဲ့ပြီးအာရှမှာတော့တူရကီရဲ့ရိုက်တိရိုက်နဲ့စီးပွားရေးအခြေအနေကအိန္ဒိယနဲ့အင်ဒိုနီးရှားတို့မှရှိတဲ့ဖွံ့ဖြိုးဆဈေးကွက်တွေကိုထိခိုက်ခဲ့ပါတယ်။ထိမ့်သိမ်းခံထားရတဲ့အမေရိကန်လူမျိုးသေးအုပ်ဆရာအန်ဒရူးဘရန်ဆန်ကိုပြန်လွှတ်မပေးရင်အမေရိကန်ကနောက်ထပ်စီးပွားရေးပိတ်ဆို့မှုတွေလုပ်မယ်လို့တူရကီကိုပြောထားပါတယ်။ဒါပေမဲ့လည်းတူရကီရဲ့အခုလိုစီးပွားရေးထိခိုက်မှုတွေအတွက်တော့အမေရိကန်ဟာပြစ်တင်စရာမဟုတ်ပါဘူးလို့နိုင်ငံသားရေးဌာနပြောခွင့်ရဟက်သနောရက်ကဆိုပါတယ်။
Turkey's financial situation
ဒူရကီရဲ့ငွေကြေးရေးအခြေအနေမကောင်းတာအထိတော်ကြပါပြီ။ဩဂတ်စ်လထဲမှာအမေရိကန်ရဲ့စီးပွားရေးပိတ်ဆို့မှုတွေမစခင်ကတည်းကဖြစ်နေတာပါ
။ဒီအချက်ကိုလေးလာသုံးသပ်သူတွေကလည်းလက်ခံပြီးတူရကီရဲ့စီးပွားရေးပြဿနာဟာထင်တာထက်ပိုနှက်ရှိုင်းတယ်လို့မြင်ပါတယ်။ Brookings Institute ကလေးလာသုံးသပ်သူအမန်ဒါစလော့ကတော့
Turkey's economy is structurally
တူရကီရဲ့စီးပွားရေးတိဆောက်ထားပုံကစိတ်မချရပါဘူး။ဒါဟာပါဖြစ်လို့လဲဆိုတော့ဒီစီးပွားရေးဟာရုတ်တရက်ဖြစ်လာတဲ့တိုးတက်မှုတွေလွယ်လွယ်ထုတ်ပေးတဲ့ဘဏ်ချင်းတွေနဲ့ဆောင်ရည်ကဏ္ဍကစီမံကိန်းတွေပေါ်မှာအရန်အားပြုထားလို့ပါ။အနေအရှိဆုံးပိုင်းကတော့နိုင်ငံသားကယူထားတဲ့အကျွေးတွေဖြစ်ပြီးတော့အထူးသဖြင့်အမေရိကန်ဒေါ်လာပါနေရပါ။ဒီနေ့ထဲမှာတူရကီလိုင်ရာငွေစည်းကဒေါ်လာနဲ့ရှိရင်40ရာခိုင်နှုန်းလောက်ကျနေပါသေး။ဒါကြောင့်နိုင်ငံသားအကျွေးကိုပြန်ဆက်ဖို့ဆိုတာကတူရကီအတွက်ရှုပ်ထွေးပြီးတော့အကုန်ကျအရန်ကိုများသွားပါသေး
။ယင်းနီမြုံနယ်သူတွေကလည်းတူရကီရဲ့အတွင်းကုန်ရင်းမြစ်ထိပ်တန်း20မှာပါတဲ့တရုတ်နိုင်ငံပါဝင်အာရှပစိဖိတ်နိုင်ငံတွေကြားချိတ်ဆက်မှုကိုတည်တည်ချာချာစောင့်ကြည့်နေပါတယ်။ CCLA ရင်းနှီးမြှုပ်နှံမှုကုမ္ပဏီကရင်းနှီးမြှုပ်နှံမှုဆိုင်ရာတာဝန်ရှိသူ James Bevan ကအခုလိုဆိုပါတယ်
I would say we're not heading for a 1990s crisis because we don't
ကျွန်တော်ပြောနေတာကတော့ကျွန်တော်တို့က1990တုန်းကလို့စီးပွားရေးကပ်ဆိုက်မှုမျိုးထပ်မကြုံနိုင်ဘူးဆိုတာပါအဲဒီတုန်းကအာရှနိုင်ငံတွေမှာတနိုင်ငံနဲ့တနိုင်ငံကူးစက်ခဲ့တယ်လို့တူရကီကနေကူးစက်လာနိုင်ကြကျွန်တော်တို့မှာမရှိပါဘူးဒါပေမဲ့လည်းဖွံ့ဖြိုးဆဈေးကွက်တွေကတော့ထိခိုက်မှုတွေရှိမှာပါ
ဒါပေမဲ့လည်းလေးလာသုံးသက်နေသူတွေအများစုကတော့တူရကီစီးပွားရေးလုပ်ငန်းတွေလည်းပြန်ထူမယ်မထူဘူးဆိုတာနဲ့ပတ်သက်လို့နိုင်ငံရဲ့စီးပွားရေးအပေါ်အလိုမင်းဆို
ကိုဝင်းခန့်မောင်ပြောပြသွားတာဖြစ်ပါတယ်အခုတစ်ခါတော့ Caspian ပင်လယ်နဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြခြင်းပါတယ်ကျန်စာတော့ပေါ်ကျော်ရတဲ့ Caspian ပင်လယ်ကိုဝိုင်းရံထားတဲ့နိုင်ငံ၅နိုင်ငံကခေါင်းဆောင်တွေဆွေးနွေးပြီးတော့ကမ္ဘာအကြီးဆုံးကုန်းတွင်းပိတ်အရန်ကြီးရဲ့အနေထားအဆင့်သတ်မှတ်ဖို့ကိုသဘောတူလိုက်ကြပါတယ်ကာဇက်စတန်နိုင်ငံမှာချင်းပါတဲ့ထိပ်သီးဆွေးနွေးပွဲမှာ Caspian ပင်လယ်ရဲ့တရားဝင်အနေထားအဆင့်ကိုသတ်မှတ်ခဲ့ကြတာပါနောက်ထပ်စီးပွားရေးနဲ့ကုန်သွယ်ရေးပူးပေါင်းဆောင်ရွက်ဖို့သဘောတူစာချုပ်မျိုးစုံကိုလည်းလက်မှတ်ရေးထိုးခဲ့ကြပါတယ်။လက်တီကဟုတ်သတင်းပေးပို့ထားတာကိုတော့ကိုငိမ့်ချန်းကပြောပြပေးပါမှာဖြစ်ပါတယ်ခင်ဗျာ
။ဥရောပတိုက်နယ်အာရှတိုက်ကြားမှာရှိတဲ့ Caspian ပင်လယ်ကိုအဇာဘိုင်ဂျန်၊ Iran ၊ Kazakhstan ၊ Russia နဲ့ Turkmenistan နိုင်ငံ၅ခုကဝန်းရံထားတာပါ။အဲ့ဒီပင်လယ်ဒေသရေနက်ပိုင်းနဲ့ရေတိမ်ပိုင်းတွေမှာရေနံနဲ့သဘာဝဓာတ်ငွေ့အမြောက်အများတည်ရှိတာပါ။ဆိုဗီယက်ပြည်အောင်စုပြိုကွဲပြီးကြတဲ့ကဒီပင်လယ်ရဲ့ရေပိုင်နက်တွေကိုတတ်မှတ်နိုင်ခြင်းမရှိတဲ့အတွက်ကမ်းလွန်ရေနံလုံးကွက်တွေမဖော်ထုတ်ရသေးပါဘူးအခုရခဲ့တဲ့၅နိုင်ငံသဘောတူညီချက်ဟာရေပိုင်နက်တွေတတ်မှတ်ဖို့ခြေလှမ်းအစဖြစ်ပါတယ်ရုရှားသမ္မတဗလာဒီမီယာပူတင်ကဒီသဘောတူညီချက်ဟာခက်တဲ့အစဖြစ်တယ်လို့ပြောပါတယ်ဒီကနေ့ဟာကျွန်တော်နိုင်ငံတွေအတွက်အလွန်ရေးကြီးတဲ့နေ့ဖြစ်ပါတယ်Caspian ပင်လယ်ရဲ့တရားဝင်အနေထားကိုသဘောတူနိုင်ခဲ့ပါတယ်။ဒီသဘောတူညီချက်မှာကျွန်တော်တို့အမွေအနှစ်ဖြစ်တဲ့ Caspian ပင်လယ်ဒေသကိုထင်းထင်းဆောက်ရှောက်ဖို့နဲ့အသုံးပြုဖို့စီမင်းစည်းကမ်းတွေကျင့်ဝတ်တွေပါဝင်ပါတယ
်။ Iran သမ္မတ Hassan Rouhani ကလည်းစည်းကမ်းတချို့ကိုအခုလိုပြောပါတယ်
။ دریای خزر متعلق به کشورهای سال
Caspian ပင်လယ်ကို Caspian နိုင်ငံတွေကပိုင်ပါတယ်။စစ်ကမ်းစောက်တာစစ်ကမ်းတွေကိုနိုင်ငံသားတိုင်းပြည်တွေကိုအသုံးပြုဝင်ပေးတာ၊လေရင်တင်တင်မောရေကုန်တင်မောစစ်တင်မောတွေကိုသွာလာခွင့်ပေးတာစစ်လေရင်တွေကိုဖြတ်တန်းခွင့်ပေးတာတခြားနိုင်ငံကပစ္စည်းတွေကိုတယ်ပို့ခွင့်ပေးတာကအစအတားမြစ်ထားပါတယ်
။ရေနံကြွယ်ဝတဲ့ပင်လယ်ကျမ်းပြင်ကိုပိုင်းခြားဖို့ကိစ္စကိုဆက်လက်ဆွေးနွေးဖို့ရှိပါတယ်။ဒါပေမဲ့လောလောဆယ်မှာလက်မှတ်ရေးထိုးထားတဲ့နိုင်ငံတွေကငြင်းငြင်းချမ်းချမ်းဆက်လက်ဆွေးနွေးဖို့ရှိပါတယ်။ကာဇက်သမ္မတနောက်ဆူတန်နဇာဘီယက်က
ဒီဆွေးနွေးပွဲက Caspian ပင်လယ်အတွက်ဖွဲ့စည်းပုံပဲဖြစ်ပါတယ် Caspian ဒေသနိုင်ငံတွေရဲ့စီကံကျင့်ဝတ်တွေကိုသတ်မှတ်အပြေရှားနေမှာဖြစ်ပြီးလုံခြုံရေးကိညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်အာမခံမှာဖြစ်ပါတယ
်တစ်ချိန်တည်းမှာပဲ Caspian နိုင်ငံခေါင်းဆောင်တွေဟာကုန်သွယ်ရေးနဲ့တည်ယူပို့ဆောင်ရေးနဲ့ပတ်သက်တဲ့သဘောတူညီချက်မျိုးစုံကိုလည်းလက်မှတ်ထိုးခဲ့ကြပါတယ် Russia နဲ့ Iran သမ္မတတို့တီးခြားတွေ့ဆုံပြီးနှစ်နိုင်ငံကိစ္စတွေဖြစ်တဲ့ Syria အရေးနဲ့ American နှုတ်ထွက်သွားတဲ့အီရန်နျူကလ িয়ার သဘောတူညီချက်အနာဂတ်ကိုလည်းဆွေးနွေးခဲ့ပါတယ
်အဗလ်ဟမ်ဖော်ရီဘိနေအီရန်နဘရူစ
ီအီရန်ရုရှားနဲ့တခြားနိုင်ငံတွေကတော့နျူကလ িয়ার သဘောတူညီချက်အတိုင်းဆက်လက်ပူးပေါင်းသွားမှာပါ
အခုချိန်မှာတော့အီရန်နဲ့ရုရှားနှစ်နိုင်ငံလုံးကအမေရိကန်ရဲ့ပြန်လည်ချမှတ်လိုက်တဲ့ပိတ်ဆို့ဒဏ်ခတ်မှုတွေကိုရင်ဆိုင်ဖို့ပြင်ဆင်နေပါတယ်ခင်ဗျာ
ကိုငင်းချမ်းကြောပြသွားတာဖြစ်ပါတယ် VOA ကနေခြားတော်ရင်းနေညပိုင်းမြန်မာဘာသာစီစဉ်တွေကိုဆက်လက်အသံလွှင့်ပေးနေပါတယ်ကြာခင်မှာထုတ်လွှင့်ပေးမယ့်အစီအစဉ်ဒုတိယပိုင်းမှာတော့ကျမ်းမာရေးကန္တာဦးအောင်ခင်ရဲ့မြမရေးသုံးသပ်ချက်နဲ့အတူတိုင်းရင်းသတင်းလောအစီအစဉ်တွေကိုဆက်ပြီးတော့နားဆင်ရဖို့ရှိပါတယ်ခင်ဗျာ
ဒီ UI မြမပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့ဂျာတာရီနေ့ညပိုင်းအတန်လွင့်အစီအစဉ်တွေကို American ပြည်တော်စုမျိုးတော် Washington ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်ည10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ25 32 51အပြင်လိုင်းလမ်းမီတာ190တို့ကနေပြီးတော့လဲဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အခုညပိုင်းအစီအစဉ်တွေတဲမှာတော့အပတ်စဉ်ချမ်းမာရေးကဏ္ဍဦးအောင်ခင်ရဲ့မြမရေး30ချက်နဲ့အတူ
တခုမှမပြည့်သေးဘူး။နောက်ဆက်အာဏာရှင်လည်းမပြုတ်ကြသေးဘူး။နောက်တကယ့်စစ်မှန်တဲ့ဒီမိုကရေစီလည်းမရဘူး။တချို့ကဒီစစ်အာဏာရှင်ဘက်ကလူ
ဒီကြောင့်တော့အပတ်စဉ်တိုင်းသတင်းလောအစီအစဉ်မှာနားဆင်ရမှာဖြစ်ပါတယ်။အခုတော့ဒီတဲကမှအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ကျမကြီးကဏ္ဍကိုအရင်ဆုံးတင်ဆက်ပေးမှာဖြစ်ပါတယ်။ဒီတော့ကျမကြီးကဏ္ဍမှာတော့သဘင်ကျွတ်ချင်းအကြောင်းကိုဒုတိယပိုင်းအနေနဲ့တင်ပြပေးထားပါတယ်။သဘင်ကျွတ်တာဟာပထမပိုင်းမှာပြောခဲ့တဲ့ပြည်ပြင်ထိန်းသိမ်းမှုအားနေတာအပြင်ယောဂါတွေကြောင့်လည်းဖြစ်နိုင်ရမှာအခြေခံအကြောင်းရင်းကိုရှာဖွေနိုင်ဖို့အရေးကြီးတယ်လို့ရေပြားထုကူတွေကသတိပေးပါတယ်။ဘယ်လိုယောဂါတွေနဲ့ပုံမှန်ဓာတ်တွေကြောင့်သဘင်ကျွတ်ရပြီးဘယ်လိုအခြေအနေတွေမှာသူ့အလိုလိုပြန်ကောင်းတာဘယ်လိုယောဂါတွေကိုကုသပေးဖို့လိုနေပါလဲမလို့တင်တာရောရှိပါသလား။ဒီအကြောင်းကိုတော့မြန်မာနိုင်ငံကရေပြားထုကူဆရာဝန်ကြီးဒေါက်တာစိုးဝင်းဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ။
ဟုတ်ကဲ့သူတို့ဆရာဝန်ကြီးဒေါက်တာစိုးဝင်းခင်ဗျာကျွန်တော်တို့ဒီသပင်ကျွတ်တဲ့အကြောင်းကိုပြောတဲ့နေရာမှာပြီးခဲ့တဲ့တစ်ခေါက်တုန်းကတော့ဒီသပင်ထိမ့်သိမ့်မှုမှားယွင်းတဲ့အခြေအနေတွေကိုအဓိကထားပြီးတော့ပြောခဲ့ကြပါတယ်ဆရာအဲ့တော့ဒီတစ်ခေါက်တော့သပင်ကိုကျွတ်စေတဲ့ယောဂအခြေအနေတွေအကြောင်းကိုကျွန်တော်တို့ဆက်ပြောကြပါပါဘလို့ယောဂတွေကြောင့်သပင်ကျွတ်စေနိုင်တဲ့အနေအထားမျိုးရှိလဲ
ပထမဆုံးပြောရရင်တော့သပင်ကွက်ပြီးတော့ကျွတ်တာပေါ့သပင်ကဥကောင်းအားလုံးမှာမဟုတ်ပဲနဲ့တနည်းအားတနည်းအားကိုကွက်ပြီးတော့ပြောင်းနေတယ်အဲ့ဒီကျွတ်နေတဲ့နေရာကိုစမ်းကြည့်ရင်လည်းပြောင်းပြောင်းချောချောဖြစ်နေတယ်ဘာဖြစ်လို့လဲဆိုတော့သခင်အမိကနေပြုတ်ထွက်သွားတဲ့အတွက်ဥယျာဉ်ပြပြောင်းချောနေတဲ့အတွက်အကွက်အဝိုင်းကြီးတွေဖြစ်နေအဲ့ဒါကိုသခင်ကွက်ပြီးကျွတ်တယ်လို့ခေါ်တယ်။လူကြီးလည်းဖြစ်တယ်လူကြီးလည်းဖြစ်တယ်အသက်ကြီးလည်းမကြီးဖြစ်နေဒီကောင်းလုံးပြောင်းတာမျိုးမြကုံးမွေးမုန်းဆိတ်မွေးနာမွေးတွေပါလိုက်ကျွတ်တာမျိုးဖြစ်တော့ဖြစ်တတ်တယ်ဒါပေမဲ့ဖြစ်တာတော့ရှားတယ်နားသွားရင်သခင်မှာကွက်ပြီးကျွတ်နေတာလေးပဲဖြစ်တာအဲ့ဒီယောဂါတူကယောဂါလို့လည်းပြောလို့ရယောဂါမဟုတ်ဘူးလည်းပြောလို့ရတယ်ဗျအကြောင်းကြီးကြီးကြမ်းမသိဘူးဒီကိုယ်ခန္ဓာကျမ်းမာရေးနဲ့လည်းမပတ်သက်ဘူးအဲ့သခင်ကျွတ်တာလည်းလို့ကျမ်းနဲ့ကျမ်းမာရေးအကောင်းနေလာတော်တော်ကြရင်သခင်ကသူ့အကြည့်ပြန်ပေါက်လိရှိတယ်ဒါပေမဲ့ပို့ပြီးတော့ညာအောင်ဆိုရင်တော့ဒီရေရဆောင်နဲ့တန်ပင်ကြီးကြတာလေဆိုရင်လင်းကြီးတောက်သေးရင်လည်းကုသပေးလို့ရတယ်
ဟုတ်ကဲ့နောက်ယောဂါရောရှိသေးလားဆရာကြီ
းနောက်ယောဂါတော့ဒီယောဂါလို့လည်းပြောလို့ရတယ်ယောဂါမဟုတ်ဘူးလည်းပြောလို့ရတယ်မိဖွားပြီးတဲ့အခါမှာအမျိုးသမီးတွေကကိုယ်ဆောင်တဲ့အချိန်မှာဟော်မုန်းပြောင်းလဲဖြစ်တယ်။အဲဟော်မုန်းပြောင်းလဲကြောင့်သခင်ပူထူလာတတ်တယ်။ပြီးသွားပြီးတဲ့အခါကျတော့အဲဟော်မုန်းပြောင်းရပြန်ဖြစ်ပြန်ရောပြန်ဖြစ်တဲ့အခါသခင်ကြီးထွားရှိထွက်လာတယ်ရက်တန့်သွားပြီးနောက်သုံးလကျော်မှ BP တိုင်းသခင်ကြီးအများကြီးကျွတ်ကျွတ်ထွက်လာတယ်။ဒါကလည်းအဖြစ်များတဲ့အတွေ့အကြုံလို့ပြောပြတာပါ။ဒေါက်တာများများပြီးသွားပြီးရင်အဲသခင်ကျွတ်တဲ့အခါလန့်လန့်သွားကြတယ်။ဒီမကြာခဏလေးလာပြန်ကြတယ်။ဒါဒီလိုတမ်းမှပြီးသွားပြီးကျွတ်တယ်ဆိုတာကိုရှင်းပြရပါတယ်။ကိုယောဂကြောင့်ကျွတ်အောင်လို့အဲ့တော့အဲ့ကျွတ်နေတာနှစ်လသုံးလလောက်မှစနေ၄လ၅လ၆လအောက်ထိကိုကြာတတ်တယ်နောက်တော့မှတခါဟော်မုန်းပြန်ညှိသွားပြီးတော့သူနဲ့တွေ့ပြီးလူလူပြေးပြေးပြန်ပေါက်လာတာများတယ
်ဟုတ်ကဲ့ဆရာနောက်ကယောဂတွေရှိသေးလားဆ
ရာနောက်တော့ရှိသေးတယ်ဗျာဥမာမီးမကောင်းတဲ့အခါပေါ့နော်ကြီးကြီးကြီးမကောင်းတဲ့အခါအပြားကြီးတဲ့အခါကိုယ်ဝင်တဲ့အခါအဲ့လိုအချိန်တွေမှာဆိုရင်ကိုယ်ခန္ဓာမှာယောဂကုကံမဆင်းနေစွာရှိတယ်ဗျာကိုယ်ခန္ဓာအရင်ကြီးမကောင်းဆိုရင်ကိုယ်ခန္ဓာကမလိုတဲ့အရာတွေဆိုတော့ရပ်တန့်ပလိုက်တယ်အဲ့တော့သဘင်လိုအရင်ကြီးတဲ့ဟာတွေကရတန်းပြရကိုကနာအတွင်းမှန်ကိုပူစားပြီးပြီးတော့ပြုတ်ပြင်တာပေါ့နော်အဲဒီခါကလေးကျရင်အကြီးကြီးပြားပြီးတလားနှောင်းရတယ်မှာသဘင်လေးအများကြီးကျွတ်ကြလာတယ်အဲအဲ့ဒါလည်းအဲ့လိုပဲမြေပြန်ကောင်းလာပြီးနောက်ပိုင်းဆိုရင်ကိုကနာပြုတ်ရပြီးပြန်ပြီးပြုတ်ပြင်ပြီးတော့သဘင်ပြန်ကောင်းသွားတဲ့ဥဒ္ဒါမျိုးတွေရှိတယ်နောက်တစ်ခါလေပင်မှာတာရိုက်အကျိတ်ဆိုတာရှိတယ်အဲ့လေပင်အကျိတ်တာရိုက်ဟော်မုန်းများတာလို့နည်းတာလို့အဲ့လိုမျိုးတာရိုက်ဟော်မုန်းနဲ့ပတ်သက်တဲ့ရောဂါတွေကသဘင်ကျွတ်စေတယ်တော်တော်များများလေးဖြစ်တယ်အဲတော့ဒါပေမဲ့ယောဂါကိုပြန်ကုရင်ကုရင်နဲ့ဟော်မုန်းတွေပြန်ပြီးတည်ငြိမ်သွားတဲ့အခါမှာသဘင်တွေလည်းပြန်ပေါက်လာတတ်တယ
်ဟုတ်ကဲ့ဆရာကြီးနောက်ထပ်ရော
ရှိပါရဲ့ဗျာသူကအစာရည်ကြောင့်လည်းဖြစ်နိုင်တယ်ဆေးဝါးရည်ကြောင့်လည်းဖြစ်နိုင်တယ်ကုထုံးရည်ကြောင့်လည်းဖြစ်နိုင်တယ်အစာဆိုတာကတော့အာဟာရမကြည့်ဝါတာပေါ့ဗျာအစာထဲမှာပရိုတင်းဓာတ်ညံနေတဲ့အခါဥမာဘေးကျိုဆစ်ဘေးလိုအဲလိုအမက်ဘေးလိုကျတဲ့အခါမှာအစာကညံနေတော့အသားဓာတ်ညံနေတဲ့အခါမျိုးနောက်ဝိချာရအများကြီးပြီးတော့ရှောင်းတာရမ်းများတဲ့အခါမှာပူတင်းရမ်းနေသွားတဲ့အခါမှာကုခန္ဓာကကုခန္ဓာဆိုပူတင်းဓာတ်အများကြီးလိုရယ်လေအဲ့တော့သူကတခြားနေရာကိုဦးစားပေးတဲ့အတွက်သဘင်ကိုကြီးတော့ဖို့ပူတင်းဓာတ်ကိုမပေးတော့ဘူး အဲ့လိုမျိုးဆိုရင်လာပိုင်းတွင်မှာသတိမကျွတ်ထွက်လာတယ်။ငယ်များသားတဲ့စာပူနင်းများတဲ့စာစားရင်တော့ပြန်ကောင်းလာမှာမျိုးရှိတယ်။နောက်စီးဝါးတဲ့ကြောင့်သတိကျွတ်တာရှိတယ်။တချို့စီးတွေကခဏတစ်ရုပ်သတိကျွတ်တယ်၊ဥမာကျွန်တော်လုံးယောဂစီးတချို့၊ကောက်ယောဂစီးတချို့၊အစီအမြင့်ရောင်းတဲ့ယောဂစီးတချို့၊သွေးကြစီးတချို့၊သွေးကြစီးတချို့၊စိတ်ကြစီးတချို့၊ဗိုက်တာမင်တောက်စီးတချို့အဲ့ဒါတွေရတယ်။သတိက เพราะว่าจังหวะสุดยอดเลยเช้าวันนี้เนี่ยตีท่าเลยอุตส่าห์นอกจากกูท้องนี่จังเลยจะเป็นจุดอะไรเกินซากูท้องนี่เกินซาเต้าสีตาลีอันที่ว่าเลยทุ่งสีที่พี่เอกมาสามวันเลยเกินซาเลยแต่ยังจีดอกินเอกมาจะเป็นนี่ป่าละเลยนับไปตรงมาดูดูมาดูโชว์ดูตะกอนลงเปล่าหนัวเลยบาปีเลยเกินซาสีสุดละก็เซมิเจจีท้องนี่เลยเซลล์ไรต์ได้เอา ไอ้รอยจีท้องมึงเนี่ยเนี่ยเซมิเจจีท้องเนี่ยเกินซาเซลล์ไปเกินซาสีอะไรได้แค่ไปไล่ดูรู้ไอ้ด้วยสูจูนี่เนี่ยกูกันนามาไอ้รู้ไหมเซมิเจจีท้องเนี่ยจะเป็นเดชีกับว่าไอ้รอยจะเป็นเนื้อมาไม่รอดตัวกูต้องยอมไปว่าใจใครไปไล่ดาวเลยใจรอยจะเป็นอันนี้ก็เซลล์ไปว่าใจใครทางยาไปว่าจะเป็นนิจูโกนะน้าก็ที่ตาสีนี่เลยจะเป็นจุดเด็ดเลยก็พี่ดันยาเลยเดี๋ยวมาเลยที่ชู จะเป็นป่าได้เนื้อยูชีได้ดูเลยก็ไอ้ที่มาตั้งที่ตอนจะเป็นจุดเด็ดมีวันนั้นผมซีต้องซาต้าวินาทีนั้นผมจะเป็นจุดลาบอยู่ช่วยดูลิงก์ช่องลาเราที่จ่ายได้เฮ้ยมีส่วนน้อยที่ชาติอุสุมีสาวยังบุญอยู่กลางดูไหมโอเคใช่แล้วถ้าอย่างที่เอร่าก็ยี่ห้อเนี่ยเสียงเนี่ยก็ยี่ห้อวิญญาณมาหูเสียตลอดในตอนเดินเปล่าแล้วก็กูยินดีตลอดตรงนี้ดูเจ้ามีไอ้ลูกมีอะไรมาที่อะไรยี่ห้อกูเชื่อว่าแบบไอ้ก็ไอ้ยี่ห้อมัว ยี่ห้อมาแล้วก็ดีกว่าเลยจะเป็นยี่ห้อนี่กูยินดีจะเป็นนี่จุดเด็ดเลยทุกอย่างก็ลีลีมาพิมพ์อะไรแต่ตัวนี้ไม่ได้ที่มัววิ่งเนี่ยตัวต่อสีลิงจีหรือลาตัวตัวจ้าจ้าแต่ละคนนั่นละตรงละเราที่ดูอะไรไปเลยเขาต้องกูว่ารอเจ้าก็เจ้าหน้ามาหูดันเนี่ยเจนลีลีก็ลีลีจีดีจ้าเจ้าไม่ใช่เนี่ยจะเป็นส่วนนี้อะมีเลนี่อะมีชีเลยก็ต้องเนี่ยเจนดูดีกว่าซีพีดีมูโรซีเอตุ่มยามูโรนี่เนี่ยเป็นไงเนี่ย
อะไรส่วนใหญ่จะเป็นตอนที่ส่วนนี้หรอตัวที่เชียงรายน่าเชื่อเป็นนี่เดี๋ยวพี่เด็กเขาจะเป็นที่ตัวหมดน่าเชื่อเป็นจริงจริงจุดสีได้เด็ดโอเคแต่คุณลุงจะเป็นจุดอะไรปัจจัยหรอน่าสงสัยไปเลยจะเป็นปีจริงเดี๋ยวเลยเดี๋ยวไปดูเลยจะเป็นจุดสีจริงเนี่ยนี่อายุเยอะเปล่าคุณลุงจะเป็นที่วิ่งมาเมื่อเจ้าหน้าที่จะบอกอะไรพี่เด็กจะเป็นจุดนี้ที่เชียงรายสูงเปล่าแต่คุณเนี่ยก็งงก้าวสิเด็กคุณท้องสิเหรอไม่ใช่ จะเป็นพี่ละเป็นท้องหนามาหรือจะเป็นเจ้าเนื้อหรือจะเป็นท้องหนามันจะเป็นแม่ดีจะเป็นตั้งแต่สิ่งหนึ่งสุดยอดตัวเราเดินส่วนเพราะถ้าตั้งแต่นั้นที่นี่มาว่าแต่ไม่รู้จะเป็นเจ้าหน้าที่กูว่ากูเช่าเรามีไหมซะแต่เจ้าหน้าที่ไม่แต่ไม่ส่วนนี้พี่หรอกูตัดเนื้อเอาซาละพี่เป็นเจ้าเอาซาละเช่นกันก้องหนามเอาซาละสุดละชาติพี่หรอกเลี้ยงเจ้าเนาะกูก้องไม่เอาซาละกูเป็นพี่เจ้ามาเลยโอเคเจ้าหน้าที่มาแล้วจ้า
ก็เมื่อซีซั่นเดินสัตว์ได้ประสบเช่นมาอีกงานกูน่าเสียงเงียบเฉยไปแต่ยังได้ซีซั่นกูมาจากเกมมาทุ่มเป็นบ้าไหมกูรู้ว่าเขาเขียนมาเยอะตั้งแต่เช้ากูน่าเสียงยามาบ้างแต่เอ็นด้าเช้าคุยยาวหมดตัวลูกท้องลงนี่เดี๋ยวช่วยทวีสิ่งเช่นละดีเนี่ยไปแต่ไม่ตีน้ำเลยดูดีนั่งเงียบไม่บอกว่ายาวตัวอ่ะบ่งกูว่าเขียนงานยี่ตาบีดอกูเนี่ยว่าเนี่ยถูกเต็มใจไปทำอะไรกันเนี่ย
ทั้งหัวชีวิตนี่เนี่ยมันในงานด้าอุบลีอย่างเนี่ยมันที่มันในงานด้าต้องมีอุศินีบาลเลยปัจจุบันมีอุตสาหะในงานด้าพิธีในงานด้าสิริยกับพิยาการสังดูพิบาลเลยทุกที่ก็ในงานด้าพิหุ่นยาดูพิเตด้วยในงานด้าพิมุสิริยกับพิยาการสังดูพิบาลเลย แต่ที่อาเมียวซาก็เอ็นในงานดาพีพีเอ็นในงานดาซีซีกับพี่การสังดูพี่บาลเลยที่กับพี่อาเมียวซาตะคุกุกุมาการสังในดูดีก็ต้องในงานแม่พี่นี่บาลเลยดังนั้นเจ้าอเมียวเมียวเจ้ามีมาพี่มาวิฟ้าพี่นี่ทายในงานแม่บัวกุยเจ้าตัวดูดีเลยสิบาลเลย ที่ลูกเรียกเจ้างูจัสติสบิสเนสมาสตันดูเชียงอ่ะเพื่อวันนี้คอนเซนเรียร์พี่มาปงเต็มมือในงานแม่พี่มือพิจารณาสุดเลยสารนั้นเราไม่จำมีก็ตัวอีท่าบาลเลย ประเดี๋ยวมอมีอันบอกว่ายังคงมันรีมาเสร็จตั้งเข้าไปยี่ท่าที่บ้านเลยฉันพี่เนี่ยกูกันดีแต่มาเลยสงสารเมียนอรีลูกเขยลูกสาวเลย
Kobain also Yashi Dida Ma. Viva Mashida Saya Sarango Light Pi, Mapodin Kapia to Pivi me, Saya Sarang Yabu a K K Piazanadri, a Miyomu Shini Rajao, Nanga me Pitwa Shiva.
Nanga me Pine Duriha, Saya Saram Mishi Jara Nyare Dre, Mapodin Yabu a K K Shi Duri Chibare. Nanga Pichao Mabyana Lumyozuriha, Kweja Sesanao Kayane Mare. Kabama Nanga me say Dana Shidane. Asama, Nyazum, Chitelu, Kulamaga, Doka, the Yunga, Kamantavare. Yamanangama, Pelosi Nine, Surauro, Medina, Nibau. Nanganati Queen, Shoutare, Kama, Willemma, Enozuzi, Viva Boba, Ye, Nitang Queen, Tauta, Sarari, Luabare. Shalwa, Sizi Boatre, Latuya, Elu Suare. Nangana sent to Kuku, Yarole, Sangani Madaje, and it don't name Madaje. Lizan Anni Marajin, Kapya di Lea Yamare Kapya di Yabu, Latu Yabyamare Tachugaro, a di Lela Yen, Yarare, Center, Nija Dama Solo, a di Male Wulu Subare
Tayan Napima, Nangada Time, Sure, Tangu, she said Ne, Yaman Nangada Ubudigu, Namale Jaram Yabade Nangada Chipo Dwellu at the Saresaran Yaung, Tessaya, Anavan Risigu, Yoloa, Sinsi, Tiniara. A chicken pinya machine, Lunetu, a book, a cake, catchy party. A soya, lonely lotone, nun chargedu, a miapidu, matinanda, a dika piatana chipare. Capia
Lue Mujija Yi Wanane, Tidulu Ja, Sadwe, Pini, Jabwez Harigo, We Pina Yin Pina in the Lu, Luya Kanya, Sin Pirelu Tiavare. The men and an object queen shout out to ye, Lumune Bada would like be, Piare and Wiji Pamana, Quebia Zavare. Shalwashinha, Muyune Pata B, Miyemia Pine Yin, Lue Mujija Yi Yashigabe, Sompia Piavare. Muslim Bada Winso Yin, Bengali, Pakistan. Any amune, Ted Twin Lipare. Bada Ilunezu, Nanganapi Queen, Shouted a Kama, Nanganapi Queen, Piame, Sa, Amuda Mabuni, Kapia, Tobira, Mule, Shibare. The Choso Yen, Senni Jojama, Kapia Yajavare. Kake on Lupi, Lasaja, the Bob, Pinivare.
Queen Saint Lilare, Yet Ditaga, Attack Say Out Lune, Rigema, Lizanga Yaganoha, Mapo de Sayesana, Mashibulu Piabare. Tajamu Tango was shisen me, Yaman Nanganda Ubi, a chow, a loedabu, a miapi do tiang, Lopiabu, a lone loo and nidelu, Subade. The lo loyama, a soya to Uri da Macave, a yape at ten appointed Ubi Saya, a poet Sidrigale, Kongsong pi pawing de Nelu, a champita vade. Inglamaro, Lu Wemu Chija in a patate junjajet we go, Ingle Luyo, a cha bada zagane yo, yita vade. Nanganda Ubrima, Nanganda, Musa, Queja, Tamatagu, Pesha Pipu, Lua, Delu, Suvare, Nanganda, Timuha, Muyaba, Queen Yipilu, Muyfaya, Dita Guda, a Chikandin Delu, a Champita Vade, Uba, Yama Pima, Muyfaduha, Yama Nanganda, Pikun Shivade, Talomaloi, Yama Pima, Muyfaduha, Nangame, Pituan Vade, Not a Chekaro, Mapu Dinka Yavoma. Biyonwene yonji kogwe mugu, popya tara biyo malofu, Justice Business, Smile Foundation, siyin kazama achampi tawane kumya.
Nima ye tongta cha siyuden go uang kene du gu nyanwe aunga tensa pidora pipare. Egul karo, neza rita dayanza rita lima pipo nile chini rigo tensa pitaare.
ဒိုင်းယန်သတင်းတော်အစီအစဉ်ကိုတင်ဆက်ပေးမှာပါဒီအစီအစဉ်ကိုတော့ထိုင်းချီဆိုင်ဒိုင်းယန်သတင်းတော်တွေကပြပို့ထားတာဖြစ်ပါတယ်ခင်ဗျာအပတ်စဉ်တင်ဆက်သွားမယ်ဒိုင်းယန်သတင်းလွှာကကျဆိုပါတယ်မြန်မာနိုင်ငံတဝန်းဒိုင်းယန်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့ဒိုင်းယန်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကအမီပါစီပါဝိုင်းတော့ဒါတွေတင်ဆက်ထားတယ်ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့
ออกัสต้า25ရက်နေ့မှာကြာရောက်မယ်မောင်နှောခင်အကျန်းဖတ်ခံရမှုနှစ်ပတ်လည်နေကိုရခိုင်မြို့သားပါတီ ANP ကနေစစ်တွေမြို့မှာကျင်းပမှာဖြစ်ပါတယ်။ရှမ်းပြည်မြောက်ပိုင်းဒေသတွေမှာငမြောင်တောင်ပိုးကြလို့ဒေသခံတွေရဲ့ကြောင်းခင်တွေတက်စီးနေတယ်ဆိုတာနဲ့ဩဂတ်စ်လ10ရက်နေ့မှာကြာရောက်တဲ့16လုံးရေတော်ပုံဟာနှစ်30ပြည်မြောက်ခဲ့ပြီမဲ့မူလ300ချက်တွေမရသေးဘူးလို့ကျောင်းသားတက်မတော်ကပြောဆိုခ ကျမကနန်းဟွန်ပါတရင်မြေကိုနိုင်ကွန်အိမ်နဲ့အတူတင်ဆက်ပေးသွားမှာပါလာမယ့်ဩဂတ်လ25ရက်နေ့မှာကြာရောက်မယ်မောင်တော့ခရိုင်အကျန်းဖက်ခရိုင်မှနိပတ်လယ်နေ့ကိုရခိုင်မြို့သားပါတီအေအန်ပီကနေစစ်တွေမြို့အတူလမာရစိဒီလုံချနာဖျားမှာအခမ်းအနားကျင်းပမှာဖြစ်ပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော့ခရိုင်မှာအာစာအကျန်းဖက်သမားတွေတိုက်ခိုက်မှုကြောင့် ရခိုင်တိုင်းနာရီအပါအဝင်ဟိန္ဒူနဲ့နိုင်ငံဝန်ထမ်းတရာကျော်တည်ဆုံးခဲ့ရတဲ့အတွက်နောက်နောက်အခုလိုမျိုးမဖြစ်ဖို့အမျိုးသားလုံခြုံရေးကိုမမေ့လျော့ဖို့နဲ့တည်ဆုံးသွားတဲ့သူတွေအတွက်အမျှဝေဖို့ရည်ရွယ်ပြီးဒီအခမ်းအနားလှုပ်ဖို့စီစဉ်ရတာဖြစ်တယ်လို့ရခိုင်အမျိုးသားပါတီအတွင်းရေးမှူးဦးထွန်းအောင်ကျော်ကပြောပါတယ်အခမ်းအနားမှာအကြမ်းဖက်ခံရမှုအတွင်းတည်ဆုံးသွားတဲ့ရခိုင်တိ ในทางสกุลคุณนี่ออกัสลานาสังไงนี่ก็รักษาปีในมองโตบุรีรัมย์ริติดต่อมิวเนริมาลงจงยีในชาสองเยสคันต้องเสียจอเน่เสด็จตัดยินตะคู่กูอาสาจัมเพ่เพื่อกะวิ่งเอาแต่ไข่ปีเดนเอาอาสาเล็ดแทนเนลุ่มยาบยาตีสงแก่รับที่ป่าเร่
ชั้นกินเนี่ยไม่ไหวแต่หนีล่าสุดที่บ้านมีอะไรมาแม่ยังต้องบูชาลูที่ร้านเนี่ยเปียงเข่งอีกก็บางอย่างชีเปียสีเข้าไปเลยเปียงชั้นเปียสีมุ่งมีอะไรจะเอาแม่ยังต้องบูรุกุเชลินบุเนี่ยปูมันจะดีเด็ดชั้นนี่กูจุดเด่นกับคนนั้นบูด้วยปีดูรู้สึกกูเสียดเนี่ยสายพี่ยี่ธนากับกูเสียดเลยฮะโอ้กูร้านเนี่ยเสียนี่ก็เปียงชั้นนี่มากุ้งเส้นจีชูสีสีบีชั้นบ้านชินดีกูปูเพียงสีรีวิ่งหาปีเข้าไปเลย
แต่เงินเยอะเนี่ยปังเขาอุ้งซูไม่มีอุ้งซูเบิกกับพี่น้องฉันด้วยนะที่บ้านเยอะเนี่ยก็น้ำมันสูอุ้งซูมันมองเห็นอยู่ปั๊มไม่อยู่ปั๊มให้อยู่อะไรเบิกกับพี่น้องฉันด้วยปูจะมุ่งมีอาชีพพี่บอกแกบีเพื่อสิ่งมุ่งเอกะบังกรอตีจะมันตียาสีบ่าวตีปุ่นเหรอฮะอินเดียนี่งั้นก็ลาเรียปูมีชีวิตเจ้าแต่ยังด้วยกิโลเมตรแต่ยาสีพี่น้องตัวนั้นเจ้าตีน่ะมีบังชีเสียจูกูซาดอกพี่สิ่งนั้นเนี่ยปูพี่จะเสียที่ยาสันเนี่ยม
Sand Myanmar Development Company Limited SMD Company အဆိုပြုတဲ့အတိုင်းမွန်ပြည်နယ်အစိုးရကမီတာခတ်တရုံနဲ့425ကနေအောက်တိုဘာလနဲ့ဇေနုံတက်မှတ်လိုက်ပါတယ်ပြည်နယ်အစိုးရကနေဩဂတ်လ20ရက်နေ့ SMD Company ဥက္ကဋ္ဌစီပေးပို့တဲ့အချက်12ချက်ပါအဲ့ဒီညွှန်ကြားစာမှာတော့မီတာထိန်းသိမ်းခါကောက်ခံခြင်းမပြုဖို့ လမ်းမီကိုတနစ်9နာရီခန့်ပဲထွန်းညှိဖို့နဲ့စတဲ့နယ်ငွေတွေကိုတက်ဆိုင်ရာကျေးရွာအုပ်ချုပ်ရေးတွေကောက်ခံပေးဖို့ပါရှိပါတယ်။လမိုင်းမြို့နဲ့အနီးပတ်ဝန်းကျင်ကမော့ကနင်၊နစ်ကရင်၊တပြေရွာတဲ့နယ်၊ ကော့တွတ် ကျေးရွာတွေကိုSMD ကုမ္ပဏီကနေလွန်ခဲ့တဲ့နှစ်လကျော်ခန့်ကတည်းကညှက်စင်မီစတင်ဖြန့်ဖြူးခဲ့တဲ့နေရာမှာတက်ဆိုင်ရာလျှက်စင်ညှိနှိုင်းရေးကုမ္ပဏီတွေနဲ့မညှိနှိုင်းပဲ ကုမ္ပဏီကနေတရုတ်နှစ်ကို450ကျပ်တတ်မှတ်တဲ့အပြင်တလတ်ဝန်ဆောင်ခန့်950ကျပ်နဲ့လမ်းမီခ150တအိမ်4000နေရာ50ကျပ်ကောက်ခံတဲ့အပေါ်ဒေတာခံတွေနဲ့အငင်းပွားခဲ့ကြပါတယ်။တနင်္လာရီတိုင်းဒေတာကြီးတွင်ကျောင်းတွေပြန်လည်ပြင်ဆင်ဆောက်လုပ်ဖို့မူလဘတ်ဂျက်ရထားချက်ကနေပညာရေးဝန်ကြီးဌာနကဘတ်ဂျက်ရည်ရုပ်သိမ်းလိုက်တဲ့အတွက်ဒေတာတွင်းစာတင်ကြောင်း 130ကျော်ဆောက်လုပ်ရေးဆိုင်ရာဆိုင်ရာတယ်လို့တိုင်းပညာရေးမှူးတော်မြင့်စင်ကပြောပါတယ်။ဒေတာတွင်းပျက်စီးနေတဲ့စာတင်ကြောင်းတချို့ဖြတ်ထားရတယ်လို့အသိဆောက်လုပ်ဖို့ဘတ်ဂျက်မရှိတဲ့အခြေအနေကြောင့်ကျောင်းလူကျောင်းသားတချို့ပညာသင်ကြားရေးမှာခက်ခဲရှိနေပါတယ်။
မွန်ပြည်နယ်အတွင်းမှာကျင်းပကြတဲ့ကရင်တိုင်းဒေသရဲ့ရိုးရာချီပြူပွဲမင်္ဂလာခန်းနာအတွက်ပြည်နယ်အစိုးရကငွေကြေးသိန်း950ထောက်ပံ့ပေးပါတယ်။မွန်ပြည်နယ်အတွင်းမှာကရင်တိုင်းဒေသ3သိန်းကျော်နေထိုင်ကြပြီးရိုးရာချီပြူပွဲမင်္ဂလာခန်းနာကိုမြို့နယ်အဆင့်နဲ့ကျေးရွာအဆင့်အသီးသီးကျင်းပကြမှာဖြစ်ပါတယ်။ တိုင်းနာရီရဲ့ရိုးရာဓလေ့ထုံးတန်းစင်လာတွေကိုဖော်ထုတ်ထိန်းသိမ်းတဲ့နေရာမှာအစိုးရအနေနဲ့အတိမတ်ပြုမှုကိုညီထောက်ပံ့ပေးမှုလိုအပ်တယ်လို့မွန်ပြည်နယ်အစိုးရအဖွဲ့ကရင်တိုင်းဒေသရဲ့ဝန်ကြီးစောအောင်မြင့်ခိုင်ကပြောပါတယ်။ ကရင်တိုင်းသားတို့ရဲ့ရိုးရာကြည်ပြွက်မင်္ဂလာအခမ်းအနားကိုနှစ်စဉ်ဝါခေါလမှာကျင်းပလေးရှိကြပြီးကရင်တိုင်းသားတွေကယတ္တမပီးကြည်ပြွက်မင်္ဂလာအခမ်းအနားကိုရိုးရာမပြတ်ကျင်းပလေးရှိကြပါတယ်။
ဒီနေ့မှာရေကိုဆက်လက်တင်ဆက်ပေးသွားမှာပါ။တခြားကိုရ၈၈ခန့်နေပေါ်ပေါက်ခဲ့တဲ့ရှစ်လေးလုံးလူထုအုံကြွမှုအရေးတော်ပုံဟာနှစ်30ပြင်းပြောက်ခဲ့ပြီးမယ်။မူလတောင်းဆိုချက်အခွင့်အရေးတွေမရသေးဘူးလို့မြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရက်တစ်တပ်ဦး
ဒီနေ့မှာရှစ်လေးလုံးလူထုရေးတော်ပုံနှစ်30ပြည့်ပြီမဲ့လေပြည်သူလူထုတရားလုံးတောင်းဆိုခဲ့တဲ့လူဟုရေးတွေဒီကနေ့သိမရသေးဘူးလို့မြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရေစီတပ်ဦး ABSDF ခေါင်းဆောင်တွေကပြောပါတယ်။တခုမှမပြည့်သေးဘူး။နောက်ဆက်အာဏာရှင်လက်မပြုတ်ကြသေးဘူး။နောက်တကယ်စစ်မှန်တဲ့ဒီမိုကရေစီလည်းမရဘူး။တချို့ကဒီစစ်အာဏာရှင်ဘက်ကလူတွေကပါလဲဆိုလို့ရှိရင်တလောက်တော
ကျွန်တော်တို့ကလည်းတိုက်ပွဲဝင်သွားမယ်လို့ဆိုပါတယ်လူတူတူတောင်းနဲ့နိုင်ငံသားတောင်းအနေနဲ့ရာသီညပိုင်းကွယ်နဲ့အများကြီးဖြစ်တဲ့နိုင်တောင်းနဲ့စစ်တပ်ကကောင်းသောနည်းလမ်းနဲ့ဖြစ်စင်းနေပေနဲ့တနက်နဲ့ကင်မျိုးဖြစ်စင်းနေပေါ့နော်အဲ့မှာလူတူတွေတည်ခဲ့ရအဲ့အတွက်လည်းကျွန်တော်တော်လိုင်းအဖွဲ့မှာကျွန်တော်အခုချိန်ထိလက်ရှိတောင်းဝင်ထားဆောင်နေခြင်းဖြစ်တယ်
အဲ့ဒီဆိုရတဲ့အပြောင်းလဲရှိပေမဲ့လည်း2008ခုနှစ်ပြောမယ်လို့ဘုံမူလဆိုင်ကပဲဆက်ပြောပါတယ်ဒီမိုကရေစီရပြီပဲရွေးကောက်ပြီးပြောနေတဲ့လူတော်ထဲမှာ25ရာခိုင်နှုန်းကပါနေတော့ဒါစစ်မှန်တဲ့ဒီမိုကရေစီမဟုတ်ဘူးနောက်တစ်ခုဒေါ်အောင်ဆန်းစုကြည်ကမြို့သားဒီမိုကရေစီအဖွဲ့ချုပ်အစိုးရလုပ်နေပြီပဲဘာလုပ်ပိုင်ခွင့်ရှိလဲဘာလုပ်ပိုင်ခွင့်မရှိဘူးကဘာနဲ့ပြောင်းပြန်ဖ ောင်းမှလို့ကျွန်တော်တို့ယူချေခဲ့တာဒါပေမဲ့စစ်တပ်ကနေပြီးတော့စစ်အာဏာရှင်ကနေဆောက်ကင်လိုက်တဲ့ NCA ဖြစ်သွားတဲ့အခါမှာကျွန်တော်တို့တည်းပစ်သွားပြီအဲဒီသဘောတရားတိုင်းပဲ
မြန်မာနိုင်ငံမှာ1988ခုနှစ်ကစစ်အာဏာရှင်စနစ်ကိုဖျောက်ချဖို့အတွက်ရဟန်းရှင်ပြည်သူလူစုကျောင်းလူကျောင်းသားတွေနဲ့လူမျိုးပေါင်းစုံစုပေါင်းပြီးစစ်အာဏာရှင်စနစ်ကိုဆန္ဒထုတ်ဖို့စတင်တဲ့နေ့ဖြစ်ပြီးတော့အသက်ပေါင်းများစွာဆက်တည်ခဲ့ရတဲ့တမိုင်းဝင်ရေတော်ဘုံနေ့တနေ့ဖြစ်ပါတယ်ခင်ဗျာ
ဆက်ပြီးတော့တရားဝင်မိုးနိုင်ငံရေးပါတီနှစ်ပါတီဖြစ်တဲ့မွန်ဒေတာလုံးဆိုင်ရာဒီမိုကရေစီပါတီမွန်အမျိုးသားပါတီနဲ့မကြသေးခင်ကမှအသစ်ဖွဲ့စည်းထားတဲ့မွန်အမျိုးသားကိုစားပြုပါတီတို့ဟာပေါင်းစည်းကြဖို့အတွက်သဘောတူညီထားကြပြီးဖြစ်တယ်လို့ပါတီခေါင်းဆောင်တွေကပြောပါတယ်ဒီအချိန်လေးကိုတော့မင်းစ်နိုင်ငံနဲ့စူးစီးတင်ဆက်ပေးထားပါတယ်ရှင
်မွန်ပါတီတွေပေါင်းစည်းကြမဲ့အချိန်လေးနဲ့ပတ်သက်ပြီးတော့မွန်ပါတီပေါင်းစည်းရေးကော်မတီမှနိုင်လေးသမကအခုလိုရှင်းပြပါတယ
်ကျွန်တော်တို့နှစ်ပါတီပေါင်းစည်းရေးကမကြာမီရက်ပိုင်းအတွင်းမှာအမည်တစ်ခုအတီးပြုရုံကလွဲ၍အခြားခြားသောအချက်လက်တွေအားလုံးကရာခိုင်နှုန်းပြည့်သဘောတူညီချက်ရခဲ့ပြီးအားလုံးပါဝင်နိုင်ရေးအတွက်ပြင်ပအင်အားစုအစုအဖွဲ့တစ်ခုနဲ့ကျွန်တော်တို့တွေ့ဆုံဆွေးနွေးတယ်အားလုံးပါဝင်နိုင်ရေ
းမွန်ဒေတာလုံးဆိုင်ရာဒီမိုကရေစီပါတီနဲ့မွန်မျိုးသားပါတီတို့ကတော့ရာနှောင်းပြည့်ပေါင်းစည်းပြီးဖြစ်ပေမဲ့မွန်မျိုးသားကိုစားပြုပါတီနဲ့ကမွန်တပါတီတက်ဖြစ်ရေးအစစ်လိုက်ပါဝင်မှုပါတီအမည်စတဲ့အချက်၅ချက်သဘောတူထားကြပြီးဆက်လက်ဆွေးနွေးရမယ့်အချက်တွေကြာနေသေးပါတယ်မွန်တပါတီထက်ပြည့်ရဲ့အတွက်ပေါင်းစည်းမွန်နှစ်ပါတီတို့နဲ့ပေါင်းစည်းရန်သဘောတူညီမှုရရှိထားပြီးဖြစ်တဲ့အတွက်မွန်မျိုးသားကိုစားပြုပါတီအနေနဲ့ပါတီမှတ်ပုံတင်ဖို့လောက်တော့မှာမဟုတ်ဘူးလို့မွန်မျိုးသားကိုစားပြုပါတီဖော်ဆောင်ရေး21ဦးအဖွဲ့ကနိုင်ရဲစော်ကပြောပါဗျာ။
ကျွန်တော်တို့အနေနဲ့ကမွန်မျိုးသားကိုစားပြုပါတီဒီထောင်ရေးဆောင်ရွက်ခဲ့တဲ့ဒီချက်ကလည်းမွန်နေမှာအခုဒီတော့ပါတီကိုပေါ်ပေါက်ရေးအတွက်ရည်စူးပြီးတော့လုပ်ခဲ့တာဖြစ်ပါတယ်။အဲ့တော့ဒီနေ့ဆွေးနွေးပွဲရဲ့အနေထားရလဲဒီမွန်မှာတခုတည်းတော့ပါတီပေါ်ပေါက်ရေးอ่ะဖြစ်တာဖြစ်တော့မယ်ဖြစ်တာအနေထားဖြစ်သွားပြီဖြစ်ပါအဲ့တော့မွန်မှာတခုတည်းတော့ပါတီပေါ်ပေါက်နိုင်တယ်ပေါင်းစည်းနိုင်ရရှိထားပြီဖြစ်တဲ့အတွက်နောက်တစ်ပါတီကျွန်တော်တိဆောက်ဖို့တေမွန်မျိုးသားကုစားပြုပါတီတိဆောက်ဖို့ဆိုတာ
လက်ရှိမှာပေါင်းစည်းကြမဲ့မွန်တောင်းပါတီကနေရွေးချယ်အစိုးပြုထားတဲ့ပါတီအမည်၁၃ခုထဲကနေအမည်၁တစ်ခုရွေးချယ်တမန်နိုင်ဖို့အတွက်မွန်လူထုတွေရဲ့သဘောထားဆန္ဒကိုရယူလျက်ရှိပြီးတလအတွင်းမှာပါတီအမည်၁တစ်ခုကိုအတည်ပြုသွားမှာဖြစ်ပါတယ်။ ပါတီအမည်တဲ့အတည်ပြုပြီးတာနဲ့ပေါင်းစည်းရဲ့အခမ်းအနားတမမဟုတ်ပါတီအမည်တဲ့မိတ်ဆက်တဲ့အခမ်းအနားတစ်ခုလှုပ်ဆောင်သွားမှာဖြစ်ပြီးပါတီ၃ခုပေါင်းစည်းသွားပြီးဆိုတာကိုမွန်လူထုတွေကိုတရားဝင်ကြေညာသွားမယ်လို့ပါတီကောက်ဆောင်တွေကပြောပါတယ်။
အခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင်။
ဩဂတ်လ25ရက်နေ့မှာကြာရောက်မဲ့မောင်တော်ခရိုင်အကြမ်းဖက်ခံရမှုနှစ်ပတ်လည်နေ့ကိုရခိုင်မျိုးသားပါတီ ANP ကနေစစ်တွေမျိုးအတုလမာရစိန်ပြည်လုံးချမ်းသာဖျားမှာအခမ်းအနားကျင်းပမှာဖြစ်ပါတယ်။ရှမ်းပြည်မြောက်ပိုင်းတိန်နီလာရှိုးတီဘောမျိုးနယ်တွေမှာငမြောင်တောင်ပိုးကြလို့တိရခါနယ်ရဲ့ပြောင်းခင်းဧကပေါင်းရာချီပျက်စီးခဲ့ပါတယ်။
တော်ရရှင်တွေအခုနားဆင်ကြကြတာကတော့ပြည်နယ်ဝိုင်းတော့ဓာတ်တွေကနေအပတ်စဉ်ကျင်းဆက်သွားမဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမိသာ။တော်ရရှင်တွေအခုနားဆင်ကြရတာကတော့ကြာသာရင်းနဲ့ညာတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ဖီဝေမြန်မာပိုင်းရဲ့ကြာသာရင်းနဲ့ ကျွန်တော်တို့စီကနေထုတ်လင်းပေးနေတဲ့နောက်ဆုံးရနိုင်ငံတကာသတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုအင်တာနက်ကနေနားဆင်ဖတ်ရှုခြင်းနဲ့ဆိုရင်တော့ကျွန်တော်တို့ရဲ့ website လေးစာက burmese.voanews.com ဖြစ်ပါတယ်။VOA ကနေကျွန်တော်တို့ကိုVOA ကိုဝေဖန်ကြံပေးခြင်းတယ်။တခြင်းတောင်းခြင်းတယ်ဆိုရင်ကျွန်တော်တို့ကိုအီးမေးလ်ကနေလည်းတဆင့်တောင်းယူဝေဖန်အကြံပြုနိုင်ပါတယ်။ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာကတော့burmese@voanews.com ဖြစ်ပါတယ်။ဒါမှမဟုတ်ကျွန်တော်တို့ကိုဖုန်းနဲ့ဒိုက်ရိုက်ဆက်သွယ်ခြင်းတယ်ဆိုရင်တော့ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်0923956
ဒီကူရောသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကတလက်ချင်ကြပြီးမှာဖြစ်ပါတယ်ခင်ဗျာအမေရိကန်နိုင်ငံတော်နဲ့ထရန့်ရဲ့မက်ဆာစီအိုရဲ့ဖွဲ့ဥက္ကဋ္ဌဟောင်းပေါ်မနာဖွဲ့ရဲ့တရားခွင်မှာရာဇဝတ်ကြောင်းနဲ့ဆက်စုပ်ခဲ့တဲ့အမှုဆက်ရှိမှုစလုံးအတွက်အဖြစ်ရှိကြောင်းဆုံးဖြတ်ဖို့ဆွေးနွေးရမှာခုံတမာရီဖွဲ့ဝင်တွေကတဦးကသာကန့်ကွက်ခဲ့တဲ့အကြောင်းခုံတမာရီဖွ ဒီနေ့မှာပဲတရားဝင်စတင်လိုက်ကြပါတယ်အမေရိကန်ဘက်ကတော့ဒေါ်လာ16ဘီလီယံတမိုးရှိတဲ့တရုတ်သွင်းကုန်တွေပေါ်အခု25ရာခိုင်နှုန်းကောက်ခံမှုဒီလာဇန်မိတ်မှာပဲကြေညာထားတာပါဒီမတိုင်ခင်ဇူလာဇန်မှာတော့လည်းဒေါ်လာ34ဘီလီယံတမိုးရှိတဲ့တရုတ်သွင်းကုန်တွေပေါ်အမေရိကန်ကအခု25ရာခိုင်နှုန်းတိုးမြင့်ထားပါတယ်အမေရိကန်ပြည်သူဟာဝိုင်ကျွန်းကိုအင်အားဖြင့်လိန်ဟာရီကိန်းမုန်တိုင်းဒီနေ့တိုက်ရိုက်ဝင်ရောက်တိုက်ခတ်ဖို့ရှိနေတာကြောင့်ကျောင်းတွေစွာရုံတွေစီးပွားရေးလုပ်ငန်းတွေပိတ်ထားလိုက်တယ်လို့ဒေသခံတွေကလည်းလိုအပ်တဲ့ပစ္စည်းတွေစုအိမ်တွေကိုလုံခြုံအောင်ကာယံနေရပါတယ်ကျွန်းမကြီးအပြင်မော်ဝီမလိုကိုင်လန်နိုင်းကျွန်းတွေမှာလည်းအရေးပေါ်ခလုံးစကန်နေမနေ့တုန်းကပဲဖွင့်လှစ်ထားခဲ့ရတာပါဟိုဝါဝီကျွန်းမှာလည်းလွန်ကျွန်းစကန်နေဒီနေ့ဖွင့်လှစ်ဖို့စီစဉ်ထားသလိုဟာဝိုင်ပြည်နယ်အရေးပေါ်စီမံခန့်ခွဲရေးအေဂျင်စီအကြီးအကဲကတော့ပြည်နယ်တစ်ခုလုံးမှာအရေးပေါ်ခလုံးစကန်နေအလုံလောက်မရှိတဲ့အကြောင်းသတိပေးထားပါတယ်ပြည်သူနိုင်ငံပါရီမြို့တော်စင်ကြေဘုံအရမှာမိခင်နဲ့မောင်နှမတော်ဆက်သူတို့ကိုဓာတ်နဲ့ထိုးတက်ခဲ့တဲ့စိတ်ရောဂါဝေဒနာခံစားနေရသူမျိုးသားတို့ကိုအသေးပြက်ဖမ်းဆီးခဲ့ကြောင်းရဲတပ်ဖွဲ့ကပြောပါရယ်ဒီနေ့ဖြစ်ပေါ်တဲ့တိုက်ခိုက်မှုတွင်နောက်ထပ်လူတဦးလည်းအပြင်းထန်ထန်ရရှိကြောင်းရဲတပ်ဖွဲ့ကပြောပါရယ
်သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကြေညာပေးခဲ့တာပါဒီညအစည်းအဝေးထုတ်လုပ်ရေးမှူးကမတ်သိန်ကြီးထိုက်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Vasco Volaric ဖြစ်ပါရယ် VOA American အတန်ညပိုင်းမြန်မာဘာသာစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ9.25 32 51နဲ့9.90 190တို့ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါရယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါရယ်သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.